Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် September 30ရက်ဗုဒ္ဓဟူးနေ့ညနေခင်း6:00နာရီကနေ 9:00 အထိစီစဉ်တွေကို line to meter 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မနန်းလာဝါဒီကနေ့ညနေခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။စီးရီးယားမှာ IS ကိုတိုက်နေတဲ့အာဆတ်အစိုးရကိုကူညီဖို့ရုရှားတပ်ဖွဲ့တွေလှည့်ရုရှားအထက်လွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။ဥရောပနိုင်ငံတွေဘက်ထွက်ပြေးကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုကူညီဖို့ရန်ပုံငွေတန်ပေါင်းများစွာထည့်ဝင်မယ်လို့စက်မှုထက်သည့်နိုင်ငံတွေကတိပြုလိုက်ပါတယ်။ဘန်ကောက်ဘုံခွင်မှုတွေအဓိကတန်တရားရှိသူကိုတခြားလူတူကဘုံထောင်ခိုင်းခဲ့တာလို့ရှေ့နေကပြောပါတယ်။ဒီတဲ့တွေအပေါ်ဝင်တခြားနိုင်ငံတကာထိတန်းတဲ့တွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ဝိုင်းမော်ချီပွေးနဲ့ဆော့လော်မြို့တွေမှာနိုင်ငံရေးပါတီတွေမဲဆွဲစည်းုံနာမပြုလုပ်ဖို့အတွက်ကချင်အထူးဒေသဖက်ကတာမြင့်တာနဲ့ပတ်သက်ပြီးကြားမှာတော့
သူကလည်းဘယ်ကရဆော့လုံလုံကြီးကိုတာဝန်ယူတဲ့သူဒီကမှစက်ခိုင်ရေးပါတီလိုပဲအားလုံးလွတ်လွတ်လပ်လပ်
ကချင်ပြည်နယ်ကနေ NLD ပါတီကိုစားပြုတ်ဝင်ပြိုင်မဲ့ဦးကျော်ကျော်ဦးပါရှင်အပြည့်အစုံကိုနောက်ပိုင်းမှာတင်ပြသွားမှာပါ။ဒါအပြင်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီနဲ့မဲဆန္ဒရှင်တွေကြားပူးပေါင်းလှုပ်ရှားမှုနေတာကြောင့်ရွေးကောက်ပွဲအပေါ်ဘလို့တက်ရောက်မှုရှိလာတယ်လဲဆိုတာကိုကြားရမှာဖြစ်တယ်လို့ရွေးကောက်ပွဲဆိုင်ရာတုံ့သက်ချက်နဲ့တွေ့ဆုံဝင်များခန်းတွေကိုလည်းကြားရမှာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲအထူးစီစဉ်ဖြစ်ထုတ်လွှင့်သွားမယ်။နောက်ဆုံးရသတင်းတွေကိုတင်ပြသွားမှာပါခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အစ္စလာမ်စစ်သွေးကြော IS အစွန်ရောက်တွေကိုတိုက်ခိုက်တာမှာစီးရီးယားသမ္မတဘာရှာအာဆတ်အစိုးရကိုအကူအညီပေးရေးရုရှားတပ်ဖွဲ့တွေကိုပြည်ပလွတ်ဖို့သမ္မတဗလာဒီမီယာပူတင်ရဲ့ပန်ကြားချက်ကိုရုရှားအထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီအခုအတည်ပြုချက်ဟာစီးရီးယားမှာရုရှားလေတပ်ကိုအုံပြုဖို့ဖြစ်တယ်လို့ရုရှားဆိုရအဖွဲ့ပြောခွင့်ရသူကနိုင်ငံပိုင်ရုပ်သံသတင်းဌာနကနေပြောပါတယ်ရုရှားနိုင်ငံဟာဘုံကျဲလေယာဉ်တွေ၊ဂျက်တိုက်လေယာဉ်တွေတပ်ဖွဲ့တွေကိုစီးရီးယားအရှေ့မြောက်ပိုင်းဒေသကိုပို့ပြီးစီးရီးယားနိုင်ငံထဲမှာဆင့်အင်အားတွေတည်ဆောက်နေခဲ့တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောထားပါတယ်။စီးရီးယားမှာရုရှားရဲ့အခွင့်အာဏာကိုတိုးချဲ့နေတာနဲ့ပတ်သက်ပြီးတနင်္လာနေ့မှာသမ္မတပူတင်ကကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့ပါတယ်။စီးရီးယားသမ္မတအာဆတ်ရဲ့တပ်ဖွဲ့တွေဟာအကြမ်းဖက်ဝါရကိုမျက်နှာချင်းဆိုင်ရဲဝံ့စွာတိုက်ခိုက်နေကြပြီးသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန္ဒဟာမဟာအမားကြီးတစ်ခုဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။စီးရီးယားကအလလဝါဒီတပုံတွေကိုအနောက်နိုင်ငံတွေကလက်နက်ခဲယံထောက်ပံ့တဲ့အပေါ်မစ္စတာပူတင်ကဝေဖန်ပြောဆိုပါတယ်။အဲ့ဒီတပုံတွေဟာ IS အစွန်ရောက်အဖွဲ့နဲ့လက်တွဲနေသူတွေဖြစ်တယ်လို့သူကဆိုပါတယ်။အကြံဖက်ဝါဒကိုတိုက်ဖြတ်ဖို့အတွက်သမ္မတအာဆတ်အာနာဆက်ရနေတဲ့နယ်လို့သမ္မတပူတင်ကပြောထားခုပါတယ
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကခွန်တူးစ်မြို့ကိုတာလီဘန်တွေလက်ထဲကနေပြန်သိမ်းနိုင်ဖို့လုံခြုံရေးတပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှဒီနေ့တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။တာလီဘန်တပ်တွေကခွန်ဒူးစ်မြို့ကိုဒီသတင်းပတ်အစောပိုင်းမှာသိမ်းပိုက်ခဲ့တာဖြစ်ပြီးသူတို့အတွက်တော့အဓိကအုံပွဲကြီးတစ်ခုပါပဲခွန်ဒူးစ်မြို့တိုက်ပွဲအတွင်းမှာအရသာ100ကျော်သေဆုံးတာဒါမှမဟုတ်ဒဏ်ရာရထားပြီးမြို့ကနေလူပေါင်း 6,000 ထွက်ပြေးသွားပြီလို့အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂအထောက်အကူပြုအဖွဲ့ UNAMA ကထုတ်ပြောထားပါတယ်တောင်ပိုင်းကနောက်ထပ်စင်ရတွေခွန်ဒူးစ်မြို့ကိုပို့နိုင်ဖို့အာဖဂန်စစ်တပ်ကကြိုးစားနေခဲ့တာပါဒါပေမဲ့တာလီဘန်တပ်တွေချလာတဲ့လန်တာစီတွေနဲ့မြေမြုပ်မိုင်းတွေကြောင့်ဘင်္ဂလန်ခရိုင်ကနေရှစ်ဆက်တိုးလို့မရဘူးဖြစ်နေပါတယ်။ဘင်္ဂလန်မြောက်ပိုင်းမှာတိုက်ပွဲတွေဒီနေ့အပြင်းထန်ဆက်ဖြစ်နေတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကထုတ်ပြောလိုက်ပါတယ်။အာဖဂန်တပ်ဖွဲ့တွေကိုထောက်ကူဖြစ်စေဖို့အတွက်အမေရိကန်စစ်လေယာဉ်တွေအင်ကာနေ့မှာတိုက်ခိုက်မှု2ချိန်လုပ်ပေးခဲ့ပါတယ်။တကယ်တော့အာဖဂန်တပ်ဖွဲ့တွေပေါ်ချင်းချောက်မှုတစ်ခုကိုအဆုံးသတ်ဖို့ဒီညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့ပထမတိုက်ခိုက်မှုကိုလုပ်ခဲ့တာဖြစ်တယ်လို့အမေရိကန်ဦးဆောင်တဲ့မြောက်အတ္တလန္တိတ်စာချုပ်နေတူမာမေးအဖွဲ့ကပြောခွင့်ရသူတူကဆိုပါတယ်ညဘက်မှာလုခဲ့တဲ့ဒုတိယတိုက်ခိုက်မှုမှာတော့ခွန်ဒူးစ်မြို့လေစိတ်ပတ်ဝန်းကျင်ဒေသကိုပြစ်မှတ်ထားခဲ့တာပါအဲ့ဒီနေရာဟာတာလီဘန်တပ်တွေကထိုးစစ်ကြီးတရနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အင်ကာနေ့နှောင်းပိုင်းကတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်ပြီးချိန်ကလေးကဆိုရင်ကမ္ဘာပေါ်မှာအဆိုးရွားဆုံးရွှေပြောင်းဒုက္ခတဲ့အရေးကိုကူညီဖြည့်ရှင်ရေးကုလသမဂ္ဂအကူအညီပေးအဖွဲ့အစည်းတွေကိုရန်ပုံငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံထည့်ဝင်မယ်လို့ကမ္ဘာထိပ်တန်းဆက်မှုနိုင်ငံကြီး9နိုင်ငံကကတိပေးလိုက်ပါတယ်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာG7 အစည်းအဝေးတစ်ခုကိုအင်္ဂါနေ့ကလုပ်ပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါအစည်းအဝေးတက်ရောက်သူတွေထဲမှာပင်လယ်ဝေးနိုင်ငံတွေကခေါင်းဆောင်တွေနဲ့ရွှေပြောင်းဒုက္ခသည်တွေအလုံးအချင်းနဲ့ဝင်လာနေတာကိုရင်ဆိုင်နေရတဲ့ဥရောပနိုင်ငံတချို့ကခေါင်းဆောင်တွေပါဝင်ပါတယ်ဒီချာအနေနဲ့ဆီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းကဒုက္ခသည်တွေကိုအကူအညီပေးဖို့ဂျပန်နိုင်ငံကရန်ပုံငွေဒေါ်လာ1,810အကူအညီမဲ့လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာပါတယ်အဲ့ဒီနှစ်နိုင်ငံကနေထွက်ပြေးတဲ့ဒုက္ခသည်အခြေအတွက်ဟာအများဆုံးဖြစ်နေတာပါဒါအပြင်အရှေ့အလယ်ပိုင်းနဲ့အာဖရိကမှာညီညာရေးတည်ဆောက်မှုအတွက်အသုံးပြုဖို့နောက်ထပ်ဒေါ်လာ1,850ကူညီမယ်လို့လည်းဂျပန်နိုင်ငံကကြေညာပါတယ်။ စစ်ပွဲနဲ့ဆင်းရဲမွေးတည်မှုဒဏ်တွေကနေလွတ်မြောက်ဖို့အတွက်အန်ဒရယ်များလာတဲ့မြေရေပင်လယ်ကိုဖျက်ပြီးအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေကနေထွက်ပြေးတဲ့ရွှေပြောင်းဒုက္ခတဲ့အခြေအတွက်ဟာဇန်နဝါရီလကတည်းကဆိုရင်9,500နီးပါးရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်အဲ့ဒီအထက်က3,800ဟာဂရိနိုင်ငံကမ်းခြေတွေကိုရောက်သွားကြပြီးနောက်ထပ် 13,900 ကတော့အီတလီနိုင်ငံကမ်းခြေတွေမှာရောက်သွားကြပါတယ်
။ပြည်ပကိုထွက်ပြေးသွားတဲ့ American Talent Contract Winston Hall Edward Snowden ဟာလူမှုကွန်ရက်ဆက်သွယ်ရေးနည်းတစ်ခုဖြစ်တဲ့ Twitter ကိုပထမဆုံးစသုံးလိုက်ပါပြီ။ကျွန်တော်အခုပြောတာကြားရပြီလားလို့ဆိုရမယ် Can you hear me now ဆိုတာကိုမနေ့အင်္ဂါနေ့က American ရှေ့ဘက်စံတော်ချိန်နေ့လယ်ပိုင်းလောက်မှာ Snowden က Twitter မှာရေးခဲ့တာပါ။သူကအမေရိကန်မှာအမြင့်ဆုံးလုံခြုံရေးအေဂျင်စီဖြစ်တဲ့မြို့သားလုံခြုံရေးအေဂျင်စီ NSA ရဲ့ contract vendor home ဖြစ်ပြီး American Talent Season တွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်ထောက်ထားတွေကိုဖွင့်ချခဲ့သူဟာ Snowden ရဲ့ Twitter ဟာအစစ်မှန်ဖြစ်တယ်ဆိုတာကို Twitter ကုမ္ပဏီကအတည်ပြုထားပါတယ်။တနာရီအတွင်းမှာပဲသူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်ရယူမဲ့အခြား Twitter အသုံးပြုသူပေါင်း 38,500 ရှိခဲ့ပါတယ်။ဒါပေမဲ့သူကတော့သူ့ရဲ့လုံခြုံ home ဖြစ်တဲ့ NSA ရဲ့ Twitter တစ်ခုတည်းကိုပဲမပြတ်စောင့်ကြည့်ရမယ်လို့ထည့်ထားပါသေးတယ်။သူဟာအစိုးရအတွက်အလုပ်လုပ်ခဲ့ပူသူဖြစ်ပြီးအခုတော့အများသူပြည်သူအတွက်အလုပ်လုပ်နေပါပြီလို့သူ့ရဲ့ Twitter ပုဂ္ဂိုလ်ရေးချက်လက်ထဲမှာ Snowden ကသူ့ကိုယ်သူဖော်ပြထားပါတယ်။မနေ့အင်္ဂါနေ့နှောင်းပိုင်းရောက်လာတဲ့အချိန်မှာတော့သူ့ရဲ့ Twitter ကိုမပြတ်စောင့်ကြည့်သူပေါင်း6သိန်းကျော်ရှိသွားပြီဖြစ်တာမို့ NSA ရဲ့ Twitter ကိုမပြတ်စောင့်ကြည့်နေရသူ9,300နီးပါးထက်ပိုများသွားပါတယ်ခင်ဗျာ။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 1565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေဘူဒူးနေညနေပဲသတင်းများကိုဒိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့ဩဂုတ်လကဘုံးပေါက်ခွဲမှုကိုကျူးလွန်တယ်လို့အဓိကတန်တရားရှိထားသူကိုတခြားလူတစ်ယောက်ကဘုံထောင်ခိုင်းခဲ့တာဖြစ်တယ်လို့သူ့ရဲ့ရှင်ကဒီကနေ့ပြောလိုက်ပါတယ်။ထိုင်းနိုင်ငံတွင်ဘုံဖောက်ခွဲခံရတဲ့ဖြစ်စဉ်တွေထဲမှာအဆိုးရွားဆုံးဖြစ်တဲ့အဲ့ဒီဖောက်ခွဲမှုကြောင့်သေဆုံးသူအများကြီးထဲမှာနိုင်ငံသား14ဦးပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်ကဖြစ်ခဲ့တဲ့နိုင်ငံရေးဆန္ဒပြပွဲတွေရဲ့ရိုက်ခတ်မှုတန်းကနေပြန်ပြီးနလန်လူမှုစူးစမ်းနေရတဲ့ထိုင်းကဘာလက်ခီးသွားလုပ်ငန်းတို့ကတော့ဒီဖောက်ခွဲမှုကအတော်လေးအထိနာစေပါတယ်။ဩဂုတ်လကဖမ်းဆီးခဲ့တဲ့သူကိုဘိုင်လာမိုဟာမက်ဆိုတဲ့နာမည်နဲ့ရောအာဒမ်ကာရာဒက်ဆိုတဲ့နာမည်နဲ့ပါထိုင်းအာဏာပိုင်တွေကညှဉ်းညွှန်းခေါ်ဆိုပါတယ်။သူဟာလုံခြုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရတဲ့ဟိန္ဒူနတ်ဘုရားနေရာမှာဘုံးပေါက်ကွဲမှုမဖြစ်ခင်ကြောဘုတ်ဤတလုံးကိုခြောက်သွားတဲ့အင်းကြီးအဝါရောင်ဝတ်ထားသူဖြစ်တယ်ဆိုတာဝန်ခံထွက်ဆိုထားတယ်လို့ထိုင်းအနာဘန်တွေကတောက်ကြနေမှာပြောပါတယ်။အဗ်ဒူလာမန်ဆိုတဲ့လူကနတ်ကုန်းမှာအိတ်ကိုသွားချဖို့သူ့ရဲ့အမှုတွေကိုပြောခဲ့တာလို့ဘိုင်လာရဲ့ရှင်းနေဖြစ်သူချူချခံဖားကပြောပါတယ်။သူ့ရဲ့အမှုတွေကိုတန်ကဝန်ခံထွက်ဆိုချက်ကိုလူလူလာလာပြီးခဲ့တာဖြစ်တယ်လို့လည်းရှင်းနေချူချကပြောပါတယ်။သူအမှုတွေဟာမူလကတရုတ်နိုင်ငံရှင်ကျန်းဒေသဥရုမချီမြို့တော်ကဖြစ်တယ်လို့ရှေ့နေကဆိုပါတယ်။ဘိုင်လာဟာတူရကီနိုင်ငံကူးလက်မှတ်အတုနဲ့ထိုင်းနိုင်ငံနဲ့ဝင်ခဲ့တာလို့လည်းရှေ့နေကပြောပါတယ
်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2006ခုနှစ်ကခီးသည်တင်ရထားကိုဘုံးဖောက်ခွဲတိုက်ခတ်မှုမှာပါဝင်ခဲ့တဲ့အတွက်လူ9ဦးကိုအိန္ဒိယတရားရုံးတစ်ခုကဒီနေ့တရားချမှတ်လိုက်ပါတယ်။အဲ့ဒီတိုက်ခတ်မှုကြောင့်လူပေါင်း186ဦးသေဆုံးပြီးရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုနယ်ပဲဆက်ဆက်ပြီးအခြားလူခုနှစ်ကိုလည်းထောင်ဒဏ်တစ်သက်ချမှတ်ထားပြီးဖြစ်ပါတယ်။မျက်မြင်သက်သေပေါင်း200ရဲ့ထွက်ဆိုချက်တွေပါဝင်၈နှစ်ကြာမှုဆက်ဆဲခဲ့ပြီးတဲ့နောက်ဒီလူတွေမှာအပြစ်ရှိတဲ့အကြောင်းပြီးခဲ့တဲ့လကဆုံးဖြတ်ခဲ့တာပါ။ဒီတိုက်ခိုက်မှုဟာညနေရုံးစင်းချိန်လူကျက်တဲ့ရထားပထမဒဏ်ကအတွဲတွေကိုဘုံးတံထိခိုက်သွားခဲ့ရပါတယ်။အစိုးရရှင်းနေတယ်ကတော့ပါကစ္စတန်အခြေစိုက်စစ်သွေးကြအုပ်စုဖြစ်တဲ့ Lashkar-e-Taiba အဖွဲ့ကလျှက်စစ်ထမင်းအိုးထဲမှာဘုံးထည့်ခွဲပြီးတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဒီရှင်းနေတွေကပဲ2002ခုနှစ်တုန်းကနိုင်ငံမြောက်ပိုင်းဂူဂျာရတ်ပြည်နယ်အတွင်းရုံးရင်းဆန်ခတ်ဖြစ်ခဲ့မှုပေါ်ပြန်လည်စားချေတဲ့အနေနဲ့သူတို့အခုလိုတိုက်ခတ်ခဲ့တာလို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဒီတိုက်ခတ်မှုကြောင့်အိန္ဒိယအနေနဲ့ပါကစ္စတန်နဲ့လုံနေခဲ့တဲ့ဆွေးနွေးပွဲတွေကိုလာပေါင်းများစွာရပ်ဆိုင်ခဲ့ပါတယ်။ဒီဆွေးနွေးပွဲတွေကိုနောက်ပိုင်းမှာပြန်ဆနိုင်ခဲ့ပေမဲ့နောက်တစ်ခါ2008ခုနှစ်မွန်ပိုင်းမှာလူပေါင်း166ဦးထပ်တည်ခဲ့တဲ့နောက်ထပ်တိုက်ခိုက်မှုနောက်ပိုင်းမှာပြန်ရဆိုင်ထားခဲ့ရပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကတရားမဝင်အသေးစားရွှေဒူးဖော်ရေးလုပ်ငန်းတွေရဲ့ဆိုးရွားတဲ့လုပ်ငန်းခွင့်ခြေနေအောက်မှာရွေမြောက်သေးတဲ့ကလေးငယ်ထောင်ထဲချပြီးတော့နေစဉ်ဆွန့်ဆွန့်ဆားဆားအလုပ်လုပ်နေကြရတာကိုဟန်တားဖို့ဖိလစ်ပိုင်အစိုးရကပြတ်ကွက်နေတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တခုကဒီကနေ့ပြောလိုက်ပါတယ်အသက်6နှစ်လောက်ထိကိုငယ်တဲ့ရွယ်မြောက်သေးတဲ့ကလေးငယ်တချို့ဟာဘေးကင်းလုံခြုံမှုမရှိတဲ့82ပေအမြင့်ရှိတဲ့ရွှေရင်းတွေဒါမှမဟုတ်မြစ်ချောင်းပင်လယ်ကမ်းရိုးတန်းတွေတစ်လျှောက်ရေအောက်နေရာတွေမှာကျမရေအတွက်ထိခိုက်နိုင်တဲ့ပြဒါးနဲ့အစိတ်အသင့်တန်ပစ္စည်းတွေပါဝင်နေတဲ့ရွှေတူးဖော်ရေးလုပ်ငန်းတွေမှာလူလုကန်နေကြရတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ရဲ့အစီအစဉ်ကစားထဲမှာဖော်ပြထားတာပါ နယောမျိုးခြေဆိုင်တီဖွဲ့ကြီးက2014နဲ့2015ခုနှစ်တွေအတွင်းဖိလစ်ပိုင်အရှေ့ပိုင်းကာမာရင်းနိုဒီနဲ့မတ်စပါတီဒေသတွေမှာကိုယ်တိုင်ကွင်းဆင်းလေ့လာပြီးအသက်6နှစ်နဲ့18နှစ်အကြားရွှေရင်းလှုပ်သားကလေးငယ်65ဦးအပါအဝင်လူ135ယောက်ကိုတွေ့ဆုံမေးမြန်းခဲ့တာလို့ပြောပါတယ
်။တပြည့်ချူကဘာကျမရေးဖွဲ့ကြီးကလမ်းညွှန်ချက်တစ်ထုတ်ပြန်ရမှာ HIV ပိုးရှိကြောင်းစမ်းသပ်တွေ့ရှိထားသူတွေဘယ်သူကိုမဆို ART လို့အတူကခေါ်တဲ့ဒီဗိုင်းရပ်စ်နေနေစေချက်ချင်းပေးတင်တယ်လို့တိုက်တွန်းလိုက်ပါတယ်။ADS ယောဂါကိုဖြစ်စေတဲ့ဒီ virus ပိုးနှိမ့်နေရမှာဒီ ARD ဆေးသုံးဖို့အခုလိုတိုက်တွန်းရတာကဒီဆေးကိုယောဂါဖြစ်ပြီးစောစောသုံးနိုင်သူတွေအနေနဲ့ပိုပြီးအသက်ရှည်လာတာပိုကျန်းမာလာတာဒါအပြင်တခြားသူတွေကိုကူးစက်စေမဲ့အန္တရာယ်နည်းလာတာတွေကိုမကြာခင်တွေ့ရှိချက်တွေကပိုမိုခိုင်မာလာစေလို့ဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီနေ့ထုတ်ပြောလိုက်ပါတယ်။အရင်တုန်းကတော့ဒီကုလသမဂ္ဂရဲ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ဒီလူနာတွေမှာကုခန်စွမ်းဆိုင်ဆဲရည်အတွက်တသက်မမတ်အနေထားအောက်တစ်ခုကိုကြလာမှသာဒီဆေးကိုသုံးတဲ့နယ်လို့အကြံပေးထားခဲ့ပါတယ်။အခုတိုက်တွန်းချက်အစ်စ်ကြောင့်တော့ကမ္ဘာတဝန်းမှာဒီ ART ဆေးသုံးနိုင်သူအရေအတွက်28တန်းလက်ရှိရှိနေရကနေ38တန်းအထိတိုးတက်သွားလိမ့်မယ်လို့ဒီအဖွဲ့ကခန့်မှန်းလိုက်ပါတယ်။ဒါအပြင်ဒီ WHO အဖွဲ့ကြီးကပဲအမျိုးသားချင်းလိင်တူဆက်ဆံသူတွေအပြင်ဒီ HIV ကူးစက်ခံရဖို့အန္တရာယ်အများကြီးရှိထားသူတွေကိုလည်းကာကွယ်ရေးကုသမှုတွေလုပ်ထားပေးတဲ့နယ်လို့အကြံပြုထားပါတယ်။ဒီကုလသမဂ္ဂကျန်းမာရေးအဖွဲ့ကဆက်ပြီးအခုလိုကုသမှုကိုတိုးချဲ့လှုပ်လာတာဟာ2030ခုနှစ်ရောက်ရင် DAIDS ယောဂါပပျောက်သားရေးအတွက်ရည်မှန်းပြီးလှုပ်ဆောင်ချက်အသစ်တရအနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။အမျိုးသမီးငယ်တွေပညာရေးသင်ကြားရေးနဲ့ပတ်သက်တဲ့အရေးပါတဲ့လှုပ်ရှားမှုတစ်ခုမှာအမေရိကန်သမ္မတကတော့မီရှယ်အိုဘားမားကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုစွမ်းရည်မြင့်တက်စေမယ့်အားပေးစကားတချို့ပြောသွားခဲ့ပါတယ်။ကိုယ့်ရဲ့ရည်မှန်းချက်တွေအောင်မြင်မှုကြိုးစားတဲ့အခါအချစ်ဆိုတာကိုဦးစားမပေးကြဘူးသမ္မတကတော့ဆိုပါတယ်။သမဂ္ဂရောမီရှယ်နဲ့အတူရုပ်ရှင်သူဆောင်ချယ်လီစ်သီရွန်ဩစတြေးလျဝန်ကြီးချုပ်ဟောင်းဂျူလီဂီလတ်နဲ့တခြားပုဂ္ဂိုလ်တို့ပါဝင်တဲ့ဂလီမတ်မဂဇင်းကကြီးကြပ်စီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းအဲ့လိုပြောသွားတာပါအမျိုးသမီးငယ်တွေအနေနဲ့ကိုယ့်ကံကြမ္မာကိုဖန်တီးနိုင်သူတွေဖြစ်ဖို့လိုတယ်လို့မင်းသမီးချယ်လီစ်သီရွန်ကလည်းတက်ရောက်လာသူတွေကိုပြောပါတယ်ထက်မြက်တဲ့အမျိုးသမီးတယောက်လောက်ဆွတ်မဲ့စရာကောင်းတဲ့အမျိုးသမီးဆိုတာမရှိဘူးလို့ဆိုပြီးအထူးသဖြင့်အမျိုးသမီးတွေကိုဘယ်လိုပြုမှုနေထိုင်ရမယ်ဆိုတဲ့သတ်မှတ်ပြောဆိုချက်တွေကနေကြော်လွန်နေထိုင်နိုင်အောင်အမျိုးသမီးတွေကိုယ်တိုင်ကကြိုးစားကြရလိမ့်မယ်လို့သူကပြောပါတယ်အခုလိုရှာမှုဟာမင်းကလေးငယ်တွေပညာသင်ကြားခွင့်ရရှိရေးရည်ရွယ်ချက်နဲ့သမရဂရောမီရှယ်အိုဘားမားဦးဆောင်ပြီးပကတာပြူဂျိုးပန်းနေတဲ့ Let Girls Land လှုပ်ရှားမှုနဲ့ချိန်ခိုက်လှုပ်ဆောင်တာဖြစ်ပါတယ်ခင်ဗျာ
ပုတ်ထုံးနေညနေခင်းနောက်ဆုံးရထားတဲ့ထိတ်တန့်ရသတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်တယ်လို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါတယ်အခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါခုရင်ဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းတင်ပြပါမယ်။ကချင်ပြည်နယ်ဝိုင်းမော်ချီဝေနဲ့ဆော့လော်မြို့တွေမှာနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးနာမပြုလုပ်ဖို့အတွက်ကချင်အထူးဒေသတစ်ခေါင်းဆောင်ဦးစခုံတင်ရန်ကတားမြစ်တာနဲ့ပတ်သက်ပြီးဂျာဟာရွေးကောက်ပွဲဥပဒေကိုဖောက်ဖျက်ရာကြကြောင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူအသိပေးခဲ့ပါရယ်။ဒီလိုအသိပေးခဲ့ပေမဲ့ဦးစခုံတင်ရန်ဘက်ကသူ့ရဲ့ထုတ်ပြန်ချက်ကိုပြန်လည်ရုပ်သိမ်းကြောင်းအာမမခံတာကြောင့်တားဆီးခံရတဲ့ပါတီတွေအနေနဲ့မဲဆွဲစည်းရုံးဖို့အခက်အခဲရှိနေဆဲဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုထပ်မံတင်ပြဖို့ရှိနေပါတယ်။တရင်အပြည့်စုံကို VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ကချင်းအထူးဒေသတစ်အဖြစ်သတ်မှတ်ထားတဲ့ဝိုင်းမော်ချီပွေနဲ့ဆော့လော်မြို့နယ်တွေမှာအစိုးရအပြောင်းအလဲပြုလုပ်ဖို့အတွက်ရည်ရွယ်ချက်ရှိသေးတာကြောင့်အထူးဒေသတစ်ရဲ့ဥက္ကဋ္ဌဦးစခုံတည်င်းကဒီဒေသအတွင်းမှာသူ့မဟာမိတ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့တခြားပါတီတွေမဲဆွဲစည်းရုံးတာတွေမဆောင်ရွက်ဖို့လွန်ခဲ့တဲ့အပတ်ကတားမြစ်ခဲ့တာဖြစ်ပါတယ်။ဒီတားမြစ်ချက်ဟာရွေးကောက်ပွဲဥပဒေနဲ့ကိုက်ညီမှုမရှိတာကြောင့်ဦးစခုံချင်းကိုဗိုလ်တူးနေကခေါ်ယူအသိပေးခဲ့တယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမမောင်ကွန်ကပြောပါတယ်
။ဟိုရွေးစီရင်ညွှန်ကြားချက်အရဦးစခုံချင်းကိုခေါ်ယူ၍ဥက္ကဋ္ဌကျွန်တော်ကော်မရှင်ဖော်များပြီးတော့ဥပဒေရရှိပါတီအလုံးကိုခေါ်ရတက်တက်တည်ထားပြီးတော့ရွေးကောက်ပွဲဆိုင်ရာဥပဒေကြီးရှင်းပြတာပါရှင်းပြပြီးအတိပေးတာပါသုံးပြန်တော့တက်တောက်လာတဲ့ပုဂ္ဂိုလ်အလုံးတူအပေါင်းဝင်ပေါ့ရွေးကောက်ပွဲဆိုင်ရာဥပဒေတိုင်းလိုက်နာဆောင်ရမယ်ဆိုတော့သုံးပြပါရွေးကောက်ပွဲဆိုင်ရာဥပဒေမှာဆိုကိုယ်စီလောင်းနေတာနိုင်ငံရဲ့အတွင်းမှာသူကသူ့ရဲ့မဲ့ဆန္ဒအနေနဲ့အတွင်းပေါ့မဲ့ဆွေစည်းရုံးပိုင်မျိုးရှိတော့ပေါ့ဒါတော့သူ့ခွင့်ရည်ဟဲ့နော်အဲ့ဒါ
NDAK ခေါ်ကချင်ဒီမိုကရေစီဒစ်တမ်ရော်ရဲ့ခေါင်းဆောင်ဦးစခုံကြည်ဟာ အစိုးရနဲ့အပြည့်ခတ်ရစဲခဲ့တဲ့နောက်ကချင်အထူးဒေသတည်းရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့သူဖြစ်တယ်လို့2009ခုနှစ်မှာတော့သူ့တပ်ဖွဲ့ကိုနေကြားဆောင်တပ်အဖြစ်အသွင်ပြောင်းဖွဲ့စည်းခဲ့ပြီး2010ရွေးကောက်ပွဲမှာကချင်ပြည်နယ်အမှတ်လေးမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်ခဲ့ပါတယ်လာမယ့်ရွေးကောက်ပွဲမှာတော့ကချင်ပြည်နယ်အမှတ်5အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံဖို့ရှိနေတာဖြစ်ပါတယ်။ပြည်နယ်ရွေးကောက်ပွဲကော်မရှင်ကဥစခုံတင်းကိုခေါ်ယူအတည်ပြုတဲ့ပွဲကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကချင်အမှတ်5အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဦးကျော်ကျော်ဦးကတော့
ဥစခုံတင်းကိုသူထုတ်ပြန်ထားတဲ့ဒီစင်နာချက်ကိုလုပ်သိပေးဖို့ဆိုမှာအော်မရှင်နဲ့ပြည်နယ်ဥပဒေရာရှိရပြောတယ်အဲ့ဒါနဲ့သူကအဲ့ဒါကိုဘာမှပြန်မလုပ်။အဲ့ဒီအချိန်မှာပဲဒီနယ်လူ့ကော်ဝဲချင်းပါရီကော်မရှင်အတွင်းမှူးကဥလာဝေဆိုရယ်သူကနေနေမှာဒါကဥစ္စာုံလေးကဆွင့်ပြပါလေဆိုပြီးမှသူကနေပြောသွားတာ။အဲ့လိုဖြစ်တဲ့အခါကျတော့အပေါ်ကမစီလဲဖြစ်တာပေါ့ဗျာ။သူကနေဘယ်ကနေကျတော့လုံလုံကြီးကိုတာဝန်ယူတယ်သူဒီကမှစက်ခိုင်ရေးပါတီလိုပဲအားလုံးလွတ်လွတ်လပ်လပ်မဲဆွဲစီယုံပိုင်မျိုးရှိပါလေဆိုတဲ့ဟာကိုသူပြောတာပေါ့။အဲ့ဒါကိုလည်းမပြောခဲ့ဘူး။အဲ့ဒါကျတော့သောသွားလို့ခဲ့တယ်
ဒီအခက်ခဲတွေပြည်လည်စေဖို့အတွက်ပြည်တော်စုရွေးကောက်ပွဲကော်မရှင်အထိတင်ပြသွားမယ်လို့လည်းဦးကျော်ကျော်ဦးကပြောပါတယ်
။သူတို့ရဲ့ဆွေးနွေးညှိနှိုင်းပေးမှုဟာအသိပေးမှုဟာမလုံလောက်ဘူးဆိုတဲ့အကြောင်းလေး။နောက်ပြီးတော့ကျွန်တော်ဂျူလီစီစီကိုပြန်နေပြည်တော်စုကိုကျွန်တော်ဆက်ပြန်ဖို့မဟုတ်ဘူး။
လက်ရှိတမ်းမြစ်ထားတဲ့နယ်မြေမှာ NLD ပါတီအပြင်တိုင်းရင်းသားစီလုံးညီညွတ်ရေးပါတီ၊လော်ဝော်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊ကချင်ပြည်နယ်ဒီမိုကရေစီပါတီ၊အမျိုးသားဒီမိုကရေစီအင်အားစုပါတီတွေလည်းပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်။လော်ဝော်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးတော်ခေါင်ကတော့ကချင်အထူးဒေသတစ်နယ်မြေမှာဆက်လက်ပြီးမဲဆွယ်စည်းရုံးဖို့ပြင်ဆင်နေတယ်လို့ပြောပါတယ်
။ဟိုမင်းကသုံးချက်တာကျေကျေတာအဆုံးဖြတ်တစ်ခုရတယ်ရေလို့တော့မဟုတ်ဘူးအမဦးစခုံတင်းရင်သူ့ပစက်ကနေပြောတာတော့မရှိဘူးဘာပတိကရံမဖြစ်သွင်းနဲ့ရံမရှာသွင်းနဲ့အေးအေးဆေးဆေးမေးဆေးစီယုံနိုင်တယ်သူဒီမှာပဲနောက်ဆုံးစကားတစ်လုံးနဲ့ပဲအစီအဝေးကအဆုံးတက်သွားသူတို့တီတူပြောပြီးမှအဲခဏပြောလို့ဘာပတိကအဲစကားပြောထက်လာတယ်ပြောထက်လာတော့ကျွန်တော်တို့လည်းအခုတော့စီယုံလုပ်သေးရနိုင်တယ်စီယုံနေဆိုတဲ့ဟာတော့ရှိပါတယ်
ကချင်အထူးဒေသတစ်နယ်မြေမှာမဲဆွယ်စီယုံကွင်ပြုမပြုဆိုတဲ့သတင်းနဲ့ပတ်သက်ပြီးဦးစခုံတရင်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး
။ကိုမိုးစောပါရှင်။ VOA ကနေပို့ထုံးတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတစ်ဆက်တည်းရွေးကောက်ပွဲမဲဆွယ်စီယုံမှုဘလောက်ထိရောက်မှုရှိသလဲဆိုတဲ့သတင်းဖက်အလဲပေးရအောင်ပါ။ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေနဲ့မဲဆန္ဒရှင်တွေကြားပူပေါင်းလှုပ်ရှားမှုအားနေတာကြောင့်မဲဆန္ဒရှင်တွေရွေးကောက်ပွဲအပေါ်ယုံကြည်မှုလျော့စေတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲစောင့်ကြည့်သူတို့ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကော်မရှင်ဖက်ကမဲဆန္ဒရှင်တွေရွေးကောက်ပွဲမှာပါဝင်လာအောင်လှုံ့ဆော်စီရင်မှုတွေနဲ့တလို့နိုင်ငံရေးပါတီတွေဖက်ကလည်းမဲဆန္ဒရှင်တွေထံကိုအရောက်သွားပြီးတော့မဲဆွယ်နိုင်မှုအားနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတို့ကထောက်ပြလိုက်တာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပွင့်လင်းမြင်သာမှုအားနေတာတွေနိုင်ငံရေးပါတီဘက်ကမဲဆန္ဒရှင်တွေနဲ့ထိတွေ့မှုအားနေတာတွေကြောင့်ပြည်သူတွေအနေနဲ့လာမယ့်လွှတ်တော်ရွေးကောက်ပွဲတွေပေါ်မှာယုံကြည်မှုလျော့ပါးစေတယ်လို့ရွေးကောက်ပွဲလေလာဆောင်ကြည့်ရေးအဖွဲ့ PACE ကပြောဆိုလိုက်ပါတယ်။ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ PACE ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဆိုင်ရဲကျော်စွာမြင့်ကအခုလိုပြောပါတယ
်။ပွင့်လင်းမြင်သာမှုအားနေတဲ့အတွက်ကြောင့်မလို့နောက်ပြမှကျွန်တော်တို့ခုနပြောတဲ့ပါတီနဲ့ဂျာနဲ့မဲဆန္ဒရှင်တွေနဲ့ဂျာရဲ့မှာရှိတဲ့ကျွန်တော်တို့တရားတရားနဲ့ relationship နောက်ပြမှရုပ်ကောက်ဘက်ကော်မရှင်ရဲ့ relationship ဒီကောင်ကတော့အားနေတယ်အားနေတဲ့ပုံမှာပြည်သူလူထုကပို့ပြီးတော့မှဟိုစိတ်ပူစရာဖြစ်တာပေါ့ဆိုပြောရရင်တော့ချုပ်ပြီးပြောရတော့ရုပ်ကောက်ဘက်ဖြစ်စဉ်ပုံမှာအားလုံးကတန်တရားကြည့်ပြီးတော့တန်တရားကြည့်ပြီးတော့မှအဆိုးမြင်နေတာပေါ့လေဒါကစိတ်ပူစရာကောင်းတဲ့ချက်ပါပဲအဓိကတော့ကျွန်တော်ဟိုဟာပေါ့စိုးရင်စရာချက်ကတော့ communication ပေါ့ UGB ကော်မရှင်ရဲ့နိုင်ငံရေးပါတီရဲ့ဗုဒ္ဓရဲ့ဂျားထဲမှာ communication မရှိဘူးအဲ့ဒါကျွန်တော်တို့ကြီးမားတဲ့ဟိုဖြစ်တဲ့ဖြစ်တဲ့ပုံမှာကြီးမားတဲ့တန်တရားတွေကိုဖြစ်စေအဲ့ဒါတော့စိတ်ပူစရာကောင်းဆုံးပဲတချို့ဟာတွေကလည်းပဲကျွန်တော်တို့ထင်တာတော့ UGB ရှိနေမှားတာလည်းခြေကောင်းဖြစ်နိုင်တယ်တချို့ဟာတွေကြောင့်လည်းကျွန်တော်တို့ဤပညာပိုင်းဆိုင်ရာခြွင်းကျက်လည်းခြေကောင်းဖြစ်နေတယ်ဒါပေမဲ့လည်းစနစ်တကျလေးလာမပြီးဆုံးသေးရတော့ဘယ်ဟာစနစ်တကျမှားတယ်ဘယ်ဟာကရည်ရွယ်ရှိနေမှာရယ်ဆိုတော့ပဲသိနိုင်မလဲ
ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့ဘက်ကဒါမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘလို့အားနည်းချက်တွေရှိနေတယ်လဲဆိုတာကိုလည်း ပေးဆက်ဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဆိုင်ရဲကျော်စွာမြင့်ကအခုလိုဆက်ပြီးပြောပါတယ
်။ရွေးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့ဟိုပေါ့ဟိုအားနည်းချက်တွေရှိပါတယ်။ဒီပြည်သူလူထုကိုကျွန်တော်တို့အဓိကတော့မေဆန္ဒရှင်စီလာကြည့်နိုင်အောင်သူတို့ဟိုမလုံနိုင်တာပေါ့လေ။ဒါလည်းသူတို့ရဲ့ကြီးမားတဲ့အခြေအနေ။နောက်ပြီးတော့မှကျွန်တော်တို့ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဟိုချက်ချင်းလည်းငင်အင်းကျွန်တော်တို့ဟိုမဖြေရှင်းနိုင်တာနောက်ပြီးတော့မှကျွန်တော်အထက်နဲ့အောက်နဲ့ကြားထဲမှာရှိရဆက်ဆံရေးကျွန်တော်တို့ဟိုပါပေါ့မချုံးမှုရပါဘူးသူတို့ချင်းကြားထဲမှာအဲ့ဒါတော့ကျွန်တော်ဒါဟိုဖြစ်ပေါ့အတူတူအားနေကြပါဘူးကျွန်တော်တို့ရဲ့ပေါ့လေပတ်ကနေဦးတွေ့ရှိကြမှာတော့ဗျာမဲသိန်းတင်ညာတတ်တဲ့မှုနဲ့ပတ်သက်လို့အလိုပါဝင်မှုကိုကျွန်တော်တို့မေးရမေးတဲ့ခါမှာနိုင်ငံရေးပါတီရဲ့ပါဝင်မှုမေးတဲ့ခါမှာနိုင်ငံရေးပါတီရဲ့ပါတီပါဝင်မှုသူကဟိုပါလေဗုဒ္ဓဘာသာကိုရောက်တဲ့နှုံးကလည်းနဲတာတွေ့ရဆိုတော့ဗျာဟိုကြောက်ထမတဲ့ဒီမက်ဆန္ဒရှင်တွေတို့မများဒီချက်ပို့ပြီးတော့မှထူးထူးကိုလိုမယ်ထင်တယ်။အထူးတိကတော့တနင်္ဂနွေတိုင်းနာနဲ့ကြည့်မယ်ဆိုပေါ့လေမြို့ပေါ်မှာထူးထူးမှုများပြီမယ်။နေဒီမှာတော့နေမှာပေါ့
။နိုဝင်ဘာလချင်းပမဲ့လွတ်တော်အသီးသီးအတွက်ရွေးကောက်ပွဲအကျိုးကာလအတွင်းမက်ဆန္ဒရှင်စီးအနေနဲ့ပတ်သက်ပြီးတိုင်းနယ်ပြည်နယ်14ခုတို့ကမြို့နယ်ပေါင်း130ရုံးမှာလေးလာစစ်တမ်းခောက်ယူခဲ့ပြီးတွေ့ရှိချက်တွေကိုအောက်တိုဘာလ1ရက်နေ့မှာထုတ်ပြန်သွားမယ်လို့လည်း Pace ကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာပြည်내နဲ့တိုင်း14ခုတို့ကမဲယုံပေါင်း1000လောက်ကိုစောင့်ကြည့်သူ2000တို့နဲ့လေ့လာနိုင်ဖို့ပြင်ဆင်ထားတဲ့ပေးဆက်ပွဲကရွေးကောက်ပွဲချိုကာလမဲဆွယ်စည်းရုံးမှုတွေကိုဆက်လက်စောင့်ကြည့်သွားပြီးတွေ့ရှိရာတွေကိုလည်းထုတ်ပြန်သွားမှာဖြစ်ပါတယ်။လက်တလောရွေးကောက်ပွဲချိုကာလမှာမဲဆန္ဒရှင်စီးရင်မှားယွင်းမှုတွေဖြစ်နေစေဖြစ်တယ်လို့ပဲမဲဆွယ်စည်းရုံးမှုတွေမှာလည်းနှောက်ယှက်ဖျက်ဆီးခံရမှုတွေလည်းပေါ်ပေါက်နေတာပါ။မဲဆွယ်စည်းရုံးမှုနှောက်ယှက်ဖျက်ဆီးခံရမှုတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရဲရေးပိုင်းအမှုတွေကိုရဲထံကိုထိုက်ရိုက်တိုင်ကြားချဖို့နိုင်ငံရေးပါတီတွေကိုတိုက်တွန်းထားပါတယ်ရှင်
။မတ်တင်ကြီးထိုက်ကမေးမြန်းတင်ပြသွားတာပါရှင်။ခုတော့ရွေးကောက်ပွဲအထူးအစည်းအဝေးအတွက် VOA ရဲ့တိုးချက်အစည်းအဝေးအကြောင်းမိတ်ဆက်ပေးပါရစေ။
ဒီ UI မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနေ့ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA ရဲ့ Radio နဲ့ရုပ်မြင်သံကြားတိုးချက်အစီအစဉ်တွေကိုအားပေးနားဆင်ကြပါအောင်ရှင်။ခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့တွေးဆုံမေးမြန်းခန်းတစ်ခုကိုတင်ပြပါဦးမယ်။ရွေးကောက်ပွဲပညာပေးမှုတွေရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပေမဲ့လည်းအောက်ခြေပြည်သူအများစုကလူမှုကွန်ရက်တွေနဲ့အလံဝင်နေပြီးနေ့စဉ်ရုံးကန်ရက်တည်နေရတဲ့ပြည်သူတွေအတွက်ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအားနည်းတဲ့အကြောင်းမြန်မာနိုင်ငံကရောက်လာတဲ့သတင်းထောက်တူဦးလည်းဖြစ် VOA ထုတ်လုပ်ရေးမှူးတူဦးလည်းဖြစ်တဲ့ကွန်မင်းတိုက်ကတုံ့တက်ပါတယ်ဒီအကြောင်းကိုတော့ကိုငိမ့်ချန်းကတင်ပြထားပါတယ်ရှင
်ရွေးကောက်ပွဲနီးလာပေမဲ့အောက်ခြေပြည်သူတွေရဲ့ရွေးကောက်ပွဲအပေါ်အာယုံဆိုင်မှုအားနည်းနေသေးတယ်လို့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရန်ကုန်မှာနေထိုင်တဲ့ဗီဒီယိုထုတ်လွှင့်ရေးမှူးဦးမင်းတိုက်ကမြင်ပါတယ
်။တချို့အခြေခံလူတန်းစားတွေကတော့ဒီရွေးကောက်ပွဲနဲ့ဆက်လို့ရှိရင်သူတို့ရဲ့နေ့စဉ်စားဝတ်နေရေးကိစ္စတို့ဘာတို့ကိုပဲဥတည်ဆောင်ပေးပြီးတော့သူတို့စဉ်းစားနေရတာပေါ့။ဒါပေမဲ့ရွေးကောက်ပွဲကြောင့်စကားဆက်လိုက်ရင်တော့ရွေးကောက်ပွဲကြသည်ပေါ့ဗျာ။ဒါပေမဲ့အချိန်ပြည့်ဒီရွေးကောက်ပွဲအတွက်ကိုအာယုံဆိုင်နေတဲ့ပုံစံမျိုးလောက်တော့အခြေခံလူတန်းစားအတိုင်းဝိုင်းထဲမှာမတွေ့ရဘူး။နောက်ပြီးတော့ဟိုခြေကံလူတန်းသားတိုင်ဝမ်အပြင်မှာကျွန်တော်ဗမာပြည်မှာလည်းတည်တဲ့အတိုင်းပေါ့ဟိုလူချမ်းသာအတိုင်းဝမ်ကြပြန်တော့လေအဲတချို့ကလည်းဟိုရွေးကောက်ပွဲအကြောင်းစိတ်ဝင်စားဖို့တဲ့အစိုးရပြောင်းလဲဖြစ်သွားလို့ရှိရင်ငါတို့ရဲ့ဟိုချမ်းသာမှုအနေထားတွေကဘယ်လိုတွေပြောင်းလဲလာမလဲဆိုတဲ့ဟာတွေပူပင်တော့ကရောက်ကောင်းလဲရောက်နေမှာပေါ့ဒါကျွန်တော်မှန်းကြည့်တာအဓိကခြေကံလူတန်းသားတိုင်ဝမ်ဆိုတော့ကျွန်တော်လည်းခြေကံလူတန်းသားတိုင်ဝမ်နေရှိတဲ့ရက်ွက်ထဲမှာနေတာဟိုနေတော့သူတို့ကတော့နှိမ့်စင်နေမြပူပင်တော့ကတွေပဲများနေတာပဲအဲ့ဒါလိုရောရှိတယ်မဲစင်သွားကြည့်ဆိုလဲဟိုကြည်ကြတာလောက်ထဲဆိုင်တော့ဟိုတက်တက်ကြွကြွသွားကြည်တာမျိုးတိတ်မတွေ့ရဘူးဗျာကျွန်တော်ရက်ခွက်ထမလိုပေါ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရက်ခွက်အဖွဲ့တွေရပဲလိုက်ပြီးလိုက်လံစော်အောနေတာတွေတိန်တဆင်လိုက်စစ်ပေးနေတာတွေအိမ်နိုင်ရာရောက်တွေလောက်ပဲတွေ့ရတယ်ကျွန်တော်တို့တဲ့
ရွေးကောက်ပွဲကနေအပြောင်းလဲတစ်ခုပေါ်လာရင်ကောင်းမယ်ဆိုတော့အကြမ်းမြင့်မျှော်လင့်ချက်ကတော့လူလူကြားမှာရှိနေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီမျှော်လင့်ချက်ကရေဘူးအဆန်နဲ့မျှော်လင့်ချက်လို့သူကပြောပါတယ်
ကုန်လုံးကတော့ပြောင်းလဲကျင်ကြတာပေါ့ဗျာဟိုဒုက္ခဒုက္ခတွေရောက်နေကြတဲ့အနေအထားတွေဟိုအကုန်လုံးပေါ့မိသားစုအစဉ်အဆက်ပေါ့တာမီးတွေအားစားဒုက္ခရောက်နေကြတဲ့ဒုက္ခတွေကိုတော့နားလည်နေကြတယ်ဒါပေမဲ့လက်ရှိအနေအထားမှာအစိုးရတရားပြောင်းလဲဖြစ်သွားမယ်ဟိုပြုပြင်ပြောင်းလဲမှုဘဝသူတို့ရဲ့လူနေမှုဘဝတွေကိုပြုပြင်ပြောင်းလဲပေးနိုင်မယ်ဟိုအစိုးရတရားပေါ်လာမယ်ဆိုတဲ့ဟာတော့မျှော်လင့်ကြတယ်မျော်လင့်ကြပေမဲ့ဟိုမျော်လင့်တာပဲရှိတယ်ကျွန်တော်အမြင်ဟိုသုံးသပ်ကြည့်တော့ကတော့ထဲထဲဝင်းဝင်းဘာကြောင့်မျော်လင့်ရလဲဘလို့ပြောင်းသွားရင်ငါတို့ဘွားတွေဘာဖြစ်မလဲဆိုတော့သူတို့ရဲ့တကယ်ဘူးတူတာပိုင်း knowledge ပိုင်းဆိုင်ရာတော့နည်းတယ်ဗျအစူကပြောင်းရင်တော့ငါတို့ကောင်းမှာပဲဆိုတာတော့ပဲသူတို့အပေါ်ယံတိနေကြတဲ့သဘောကျွန်တော်မြင်ရတယ
်ရွေးကောက်ပွဲပညာပေးရေးမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍအရေးပါတယ်ဆိုတာကိုကိုမင်းတိုက်ကလက်ခံပါတယ်ဒါပေမဲ့လည်းလူအများစုကလူမှုကွန်ရက်တွေနဲ့အလန့်ဝေးနေတယ်လို့သူကသုံးသပ်ပါတယ်
ကျွန်တော်တို့လည်းဒီ social ဟို network ကိုတုံးနေဥမာ Facebook လိုဟာမျိုးတွေတုံးနေကြတဲ့အချိန်မှာဒီလို Facebook ပေါ်မှာကြတော့အကုန်လုံးကဒီရွေးကောက်ပွဲပညာပေးတဲ့ကိစ္စတွေကောဒီ message တွေမှားတာတွေယွင်းတာတွေကောကျွန်တော်တို့ဒီ virtual world ပေါ်မှာတော့ဖြစ်နေကြတယ်အဲဒါပေမဲ့အပြင်လောကမှာကျွန်တော်တို့ခုနပြောတဲ့အခြေခံလူတန်းစားတွေနေ့စဉ်နဲ့အမျှအလုပ်ခွင်ဝင်ပြီးတော့ပုံပြင်တော့ကရောက်နေကြရတယ်ဒူတွေကြားထဲမှာကြတော့တမျိုးသူတို့ကတမျိုးတပါတာကိုကျွန်တော်တို့ဒီလို social network တွေတုံးတာတွေပါလေမရှိဘူးအလုတ်ပြန်လာတော့မှတုံးနေတဲ့သူဥမာတာမီးလေးကတုံးတဲ့လူကပြောလိုက်တော့မှဒီအကြောင်းအရာလေးကိုသိကြတော့ all in ဆိုတဲ့ဟာလောက်ပဲရှိတဲ့သဘောမျိုးရှိတယ်ဆိုတော့ထိထိရောက်ရောက်ပညာအဓိကကတော့ကျွန်တော်ဆိုလိုချင်တာကဒီလို social network တွေပေါ်ကနေပြီးတော့ပဲပြောနေတာတဲ့လက်တွေ့ကြကြအခြေခံလူတန်းစားနယ်ပယ်တွေကိုဝင်ရောက်ပြီးတော့ဟိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟိုဘူတူတာတွေအကြောင်းအရာတွေပညာပေးတွေကိုထဲထဲဝင်းဝင်းလောက်တာမျိုးတော့ဟိုတိတ်ပြီးတော့အားရစရာကောင်းတော့အောင်မမြင်ရဘူးကျွန်တော်အမြင်ကြည့်မိတော့ကတော့လေအဲ့လိုဖြစ်နေတယ်ဟုတ
်ပါတီတွေအကြားဒစိတ်တွေစင်တူရိုးမှာဖြစ်နေတာတွေမဲပေးတဲ့အခါဒစိတ်တုံးထုပေးရတာတွေကြောင့်အောက်ခြေပီသူတွေအတွက်ရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့လည်းကိုမင်းတိုက်ကသုံးသပ်ပြောဆိုသွားပါတယ်
ပါတီပုံစံစင်တူရိုးမှဖြစ်နေတာတွေနောက်ပြီးတော့ဒစိတ်တုံးထူပြီးပေးရမယ်ဆိုတဲ့အပိုင်းတွေမှာရှိနေတဲ့အတွက်ဒီမဲယုံတဲမှာကျွန်တော်တို့ဒီအခြေခံလူတန်းစားတွေဥမာပညာအားနည်းတဲ့သူတွေဘုသူရနည်းတဲ့သူတွေဒီလိုလူတန်းစားတွေအတွက်ကတော့ဟိုဝေဝေဝါဝဇဝေဇဝါဖြစ်နိုင်တဲ့အနေအထားတွေရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုလူတန်းစားတွေကလည်းကျွန်တော်ဗမာပြည်မှာတနည်းတနည်းပုံများလာကြတာဟုတ်များလာကြတယ်ဟိုဟိုဘုသူရလည်းအင်တန်မှနဲလာကြနဲရခြင်းအကြောင်းရလည်းသူတို့ရဲ့ဘဝရည်တည်မှုအတွက်ကိုပဲနေ့စဉ်နဲ့မျှလှုပ်ရှားနေတဲ့အတွက်လူနဲလာကြတဲ့လူတန်းစားတွေအတွက်တော့ဒီမဲတကယ်ပေးရတဲ့အချိန်မှာဘုသူရဘိုင်းဆိုင်အားနေတဲ့အတွက်အမှားယွင်းတွေဇွေဇွားတွေဖြစ်မယ်လို့ကျွန်တော်မြင်တယ်ဗျဟုတ်ကဲ့
ဘောမီမော has many great products and services that are very attractive to the United States
နိုင်ငံရေးလုံခြုံရေးမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံငင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပို့ပြီးခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာကိုဝင်းဦးစီဝင်းတက်ရှာနေရတာဒီဘက်ပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးပို့ရောက်ရှာ
မြန်မာနိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလန်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ကနေပို့ထိုးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအတန်လွင်စီစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်သင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို Video အစီအစဉ်ဖြစ်တဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မကျေးမွန်ရဲ့အင်္ဂလိပ်စာကိုလေ့လာနိုင်ကြပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ30ရက်ပုဒ်ထိုးနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းရဲ့ဒုတိယပိုင်းတိုးချက်စီစဉ်မှာနားဆင်ကြမှာတော့
မဲစင်းမှားတဲ့ကိစ္စပေါ့ကျွန်တော်ကဟိုတမင်ရွေချက်ရှိရှိလုတ်တလားလို့တော့ကျွန်တော်ကတန်တရားရှိတယ်ဘာဖြစ်လို့လဲဆိုတော့မဲစင်းမှားရင
်မြမနိုင်ငံရေးလှေလာသုံးသက်သူဒေါက်တာရံမျိုးသိမ်းပါရှင်အပြည့်စုံကိုမကြခင်ကြားကြရမှာပါတင်းနောက်မှာတော့ရွေးကောက်ပွဲမှာနောက်ဆုံးရသတင်းတင်ပြချက်နဲ့အတူတခြားစိတ်ဝင်စားစရာဆွေးနွေးမေးမြန်းခန်းတွေကိုလည်းဆက်တိုက်တင်ဆက်ပေးသွားမှာပါခုရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကကောက်နုတ်ပြီးရှားဖောင်နဲ့ကိုရန်နိုင်တို့ကတင်ပြထားပါတယ်ရှင်
လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပပြုလုပ်မယ့်တထွေရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်သမိုင်းမတိုင်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူကပြောကြားလိုက်ပါတယ်။ဒါ့အပြင်အဲ့ဒီလိုအတိအမှပြုနိုင်ဖို့အတွက်ကတော့နိုင်ငံရေးခေါင်းဆောင်တွေအပြင်မြန်မာပြည်သူအများလက်ခံနိုင်တဲ့ရလအပေါ်မှာမူတည်မှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီလာမဲ့ရွေးကောက်ပွဲဟာတကယ်ကိုအရေးပါတဲ့အတွက်တရားမျှတမှုရှိဖို့လိုအပ်တယ်လို့မြင်သာထင်သာရှိပြီးအားလုံးပါဝင်နိုင်အောင်လှုံ့ဆော်ရမှာဖြစ်ကြောင်းဒီလိုဖြစ်လာဖို့အတွက်ကလည်းအစိုးရအပေါ်မှာတာဝန်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်နဲ့စစ်တပ်မှလည်းတာဝန်ရှိတဲ့အပြင်မြမလူမှုအဖွဲ့အစည်းတစ်ခုလုံးမှလည်းတာဝန်ရှိတယ်လို့မနေ့ကညွန်ယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့အကြိမ်90မြောက်ကုလသမဂ္ဂတထွေညီလာခံကြီးကိုတက်ရောက်လာတဲ့ကုလအတွင်းရေးမှူးချုပ်ဘန်ကီမူကမြမအရေးပူပေါင်းဆောင်ရွက်မှုကုလသမဂ္ဂမဟာမိတ်အဖွဲ့နဲ့တီးတန့်တွေ့ဆုံရမှာပြောဆိုလိုက်တာဖြစ်ပါတယ်
။ရန်ကုန်နိုင်ငံရေးသိပ်ပံကျောင်းကနေဦးစီးချင်းပါတဲ့ရွေးကောက်ပွဲဆိုင်ရာတွေ့ဆုံပွဲကိုရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့လူမှုအဖွဲ့အစည်းတွေတက်ရောက်ခဲ့သလို88ပွင့်လင်းလူအဖွဲ့အစည်းကတာဝန်ရှိသူတွေကလည်းတက်ရောက်ခဲ့ပါတယ်။လက်ရှိဖြစ်နေတဲ့မဲဆင်းမားရမှုကိုဖြေရှင်းဖို့အတွက်နေမြေကန်သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထောက်ခံအတည်ပြုစာတပ်သေးကန်လက်မှတ်တွေနဲ့ဒီကျေးရွာမှာနေထိုင်တာမှန်တယ်ဆိုရင်မဲပေးခွင့်ရရှိတဲ့ဆိုတဲ့တာဝန်ရှိသူတွေရဲ့ဖြည့်ရှင်းမှုနီလန်းဟာမဲပေးမှုအတွက်ပိုပိုရှုပ်ထွေးစေတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့88ပွင့်လင်းလူဖွဲ့စည်းကကျောင်းသားကောင်းဆောင်ဥကိုကိုကြီးကဝေဖန်ပြောကြားလိုက်ပါတယ်။ဒါအပြင်ကြိုတင်မဲပေးတဲ့လူကိုလည်းမဲယုံမှမဲသွားပေးတယ်လို့မျိုးလက်မှာမင်းမရှိတဲ့အတွက်ကြောင့်ကြိုတင်မဲသွားပေးတဲ့လူတွေကိုသက်ဆိုင်ရာမဲယုံတာဝန်ရှိသူတွေကတေးသေးချာချာမစည်းစစ်နိုင်ဘူးဆိုရင်ကြိုတင်မဲပေးထားပြီးသားလူဟာနောက်တစ်ကြိမ်မဲထပ်ပေးလို့ရနိုင်တာကြောင့်ရှုပ်ထွေးမှုတွေအများကြီးဖြစ်ပေါ်လာနိုင်ကြောင်းလဲဥကူကိုကြီးကပြောပါတယ်
။ကချင်ပြည်နယ်ဘက်မှာတော့နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးရေးလုပ်ရမှာတားဆီးပိတ်ပင်မှုတွေခံနေရပါတယ်။ကချင်ပြည်နယ်ဝိုင်းမော်ချီပွေနဲ့ဆော့လော်မြို့နယ်ဘက်မှာနိုင်ငံရေးပါတီတွေကိုမဲဆွဲစည်းရုံးတာတွေမလုပ်ဘူးကချင်အထူးဒေသတစ်ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်ခဲ့တာဖြစ်ပြီးဒီလိုမျိုးတားမြစ်တာဟာရွေးကောက်ပွဲဥပဒေကိုချိုးဖောက်ရာကြတာကြောင့်ပြည်내ရွေးကောက်ပွဲကော်မရှင်ကဦးစခုံတင်ရင်ဘက်ကိုခေါ်ယူအသိပေးခဲ့ပါတယ်ဒါပေမဲ့လည်းဦးစခုံတင်ရင်ဘက်ကတော့သူ့ရဲ့ထုတ်ပြန်ချက်ကိုပြန်လည်မရုပ်သိမ်းတာကြောင့်အဲ့ဒီဒေသကနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရမှာအခက်အခဲတွေရှိနေစေဖြစ်ပါတယ်ရှင်
ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကမှကောက်နှုတ်ပြီးရှားဖောင်နဲ့ကိုရန်နိုင်တို့ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ပုတ်ထုံးနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုရွေးကောက်ပွဲဆိုင်ရာစကားဝိုင်းဆွေးနွေးပွဲအစီအစဉ်ကိုစတင်ပါမယ်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဒေါက်တာရံမျိုးသိန်းနဲ့ဦးစီသူအောင်မြင့်တို့နဲ့မဲဆန္ဒရှင်စီရင်ရဲ့ရွေးကောက်ပွဲကော်မရှင်အပေါ်သုံးသပ်ချက်နဲ့ပတ်သက်ပြီးဆွေးနွေးထားကြတာဖြစ်ပါတယ်နားဆင်ကြည့်ရအောင်ပါရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲစကားဝိုင်းကနေကြိုဆိုပါရစေဒီကနေ့မှာတော့ကျွန်တော်တို့နဲ့အတူပါဝင်ဆွေးနွေးပေးမယ့်ပုံစံတွေကတော့ကျွန်တော်တို့ပြည်သက်နဲ့အထူးမိတ်ဆက်ပေးစရာမလိုတဲ့မြန်မာနိုင်ငံရေးကိုအနီးကပ်အကဲခတ်လေ့လာနေတဲ့ဆရာတွေပဲဖြစ်ပါတယ်ဒေါက်တာရံမျိုးသိမ့်ပါဟုတ
်ကဲ့မင်္ဂလာပါဗျဟုတ
်ကဲ့ပါဦးစီသူအောင်မြင
်မင်္ဂလာပါ
ဟုတ်ကဲ့ပါဒါကတော့ကျွန်တော်တို့ရဲ့ဆရာဒေါက်တာခင်မောင်ကြီးဖြစ်ပါတယ
်မင်္ဂလာပါသမီးရ
ဟုတ်ကဲ့ပါဒီနေ့ကျမတို့ဆွေးနွေးကြမှာပေါ့နော်ဒီရွေးကောက်ပွဲကလည်းဒီသိမ့်လို့တော့ပါဘူးတလားကြော်ကြော်လောက်ပဲလို့ပါတော့တယ်အဲ့တော့ရွေးကောက်ပွဲတပွဲကျင်းပမယ်ဆိုလို့ရှိရင်အရေးကြီးဆုံးအပိုင်းဖြစ်တဲ့ဒီမဲစင်းရေးကိစ္စပေါ့နော်မဲစင်းရေးကိစ္စလေးကလည်းစပြီးဆွေးနွေးကြအောင်ပါကျမအတွေ့အကြုံလေးကိုအရင်ပြောပြမှဖြစ်မဲ့တင်တယ်နော
်ဟုတ်ကဲ့ကဲ
ကျမဒီနိုင်ငံကထွက်သွားတာဆိုလို့ရှိရင်အနှစ်20လောက်ရှိပါပြီကျမအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားဖြစ်တဲ့ခံယူထားတာပါအနှစ်20ရှိပါပြီဒါပေမဲ့ကျမဒီမဲစင်းကိုဒီအွန်လိုင်းကနေကျမဆက်လိုက်တဲ့အခါမှာ ကျမနာမည်လည်းပါပါတယ်အကုန်လုံးအချက်အလက်တွေလည်းအကုန်မှန်ပါတယ်ကျမသားသမီး session နေပြည့်ပြီးတယ်သားသမီးတောင်းအောင်လည်းအကုန်ပါပါတယ်အဲ့တော့လွန်ခဲ့တဲ့အနှစ်20ကထွက်သွားတယ်ကျမအမဲစင်းထဲမှာပါနေတာပေါ့နော်အဲ့တော့ဒီမဲစင်းနေမှားတယ်ဆိုတဲ့ဟာကကျမကိုယ်တိုင်လည်းလက်တွေခံစားရတာပေါ့ဒါပေမဲ့ကျမကတော့ဒီညွန်ကြားချက်အတိုင်းပဲပေါ့လေသစ္စာရပုံစံဖြည့်ပြီးတော့အမဲစင်းကိုပဲဖြည့်ပြီးသွားပါပြီအဲ့တော့ဒီမဲစင်းဆိုတဲ့နေရာမှာကျမစဉ်းစားရမှာဒီအရင်တော့ကရွေးကောက်ပွဲတွေမှာရောမဲစင်းကိုဘယ်လိုလုပ်ခဲ့တယ်လဲပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာခင်မောင်ညိုကနည်းနည်းလေးအတွေ့အကြုံကြီးပြောပြပေးပါလားရှင
်အရင်ကတော့ကျွန်တော်လဲရွေးကောက်ပွဲနဲ့တော့အများကြီးမဆုံဘူးဒါကြောင့်လဲဆိုကျွန်တော်လဲနိုင်ငံအပြင်ထွက်ထွက်နေတော့လေကျွန်တော်တို့မဲစင်းရှိတယ်အဲ့တော့တခါလေကြနိုင်ငံခြားမဲချိုတင်မဲတွေပါပြေးလို့ရတာရှိတယ်အဲ့ဒါကျွန်တော်တို့ပြေးတယ်အဓိကကတော့ကျွန်တော်သကောင်စင်းကနေယူတော့သူတို့လုတ်တာပဲဒီမဲစင်းကိုဘာမှကျွန်တော်တို့ကသိစဉ်းစားစရာမလိုတကယ်တည်းမဲစင်းလုတ်ပေးရမှာတာဝန်ကရွေးကောက်ပွဲကော်မရှင်ရှိတယ်လေသူကလုတ်ပေးရမယ်ဆိုတော့သူလုတ်ပေးတဲ့ဟာကိုကျွန်တော်တို့ကလက်ခံလိုက်အချိန်ကျရင်မဲသွားထည့်လိုက်ရုံပေါ့လေအဲ့ဒီကြံတဲ့နိုင်ငံတွေတော့လည်းဘယ်လိုလုတ်လဲတော့မသိဘူးအဲ့ဒီကျွန်တော်တို့ကတော့ဒီပြဿနာတစ်ခါမှမကြုံဘူးအဲ့တော့ပြည်သူတွေကိုမဲစင်းသွားကြည့်ကြပါမကုတ်မဲစင်းကိုလုတ်ကြပါပြည်သူတွေတာဝန်ပေးတာကောင်းတော့ကောင်းပါလေသို့တော်လည်းကျွန်တော်တို့ကြံတဲ့နေရာမှာတော့ကျွန်တော်တို့အရင်ကဆရာလုံးနဲ့ចောင်းသားတွေចောင်းသားတွေဓာတ်လုပ်ပြီးပါဆိုရင်ចောင်းသားတွေမလုပ်ကြအောင်မလုပ်ကြရင်ဟောလူကြီးတွေပဲဒီလိုဒီလိုလုပ်ရမယ်ဆိုတော့ပြောတဲ့ဟာကိုကျွန်တော်တို့ကဒီအများနဲ့ခွန့်ပေးတဲ့ကိစ္စရှိပါတယ်သို့တော်လည်းဒီမဲစင်းကြတော့မှကျွန်တော်ဒီလိုလုပ်တယ်ဆိုရင်ကျွန်တော်ဒီမိုကရေစီပဲတကယ်ပဲသွားတော့မလားလို့ကျွန်တော်စဉ်းစားမိတာပေါ့
ဟုတ်ကဲ့ပါဆရာဦးစီသူအောင်မြင့်အနေနဲ့ဒီမဲစင်းကဒီရာဂိုင်းနှုန်းပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကပြောတာကတော့30ရာဂိုင်းနှုန်းလောက်ပဲမှန်ကြီးရှိတယ်လို့ပြောပါတယ်အဲ့ဒါလေးနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်အဲ့ဒါကတော့ဥတင်အေးပြောတဲ့သဘောကဟိုဒီလိုပါအဲ့ဒီသူတို့ပထမတစ်ချိန်မဲစင်းကတ်တဲ့အချိန်တုန်းကပြည်သူလူထုသူတို့စီးရင်တွေကောက်ထားတာပေါ့30ရာခိုင်နှုန်းလောက်ပဲလာကြည့်တယ်တဲ့အဲ့တော့လာကြည့်တဲ့လူတွေလောက်ကိုပဲမှန်တယ်ဆိုတာကိုအာမခံပြီးနိုင်တယ်လို့သူကပြောတဲ့စကားလုံးမှာဘယ်လောက်မှန်တယ်မှားတယ်ဆိုတာကိုသူပြောတာမဟုတ်သူပြောတဲ့သဘောကတော့ဒီလူတွေဒီလောက်လာကြည့်တယ်အဲ့ဒီလူတွေအမှားတွေထောက်ပြမယ်ပြင်စရာရှိတဲ့တွေပြင်မယ်ဆိုတဲ့ခါကျတော့အဲ့ဒီလောက်ကိုပဲသူအာမခံတာပေါ့လာပြီးတော့မကြည့်တဲ့လူတွေအတွက်ကတော့သူဘာမှအာမခံချက်မပေးဘူးလို့ပြောတဲ့သဘောပါဟု
တ်ကဲ့ပါကျွန်မအတွေ့အကြုံကတော့နိုင်ငံသားမှာပေါ့နော်ကျွန်မတို့အမေရိကန်ပြည်ထောင်စုမှာဆိုရင်တော့မဲစင်းကကျွန်တော်တို့တွားကြည့်ဖို့မလိုပါဘူးတွားကြည့်ဖို့မလိုပဲနဲ့ကျွန်မတို့ဒီအဲ့နေရာမှာနေတယ်ဆိုတဲ့မှတ်ပုံတင်လုပ်တဲ့ခါမှာအဲ့ဒီဒေတာမှာရှိတဲ့ဒီကားလိုက်စင်းပဲလုပ်လို့ပေါ့ဒါမှမဟုတ် ID National ID တခုပဲလုပ်လို့ပေါ့အဲ့ဒီမှာတခါလေး check လုပ်ရပါတယ် voters registration ဆိုပြီးတော့မဲပေးမှလာဒီနိုင်ငံရဲ့ရွေးကောက်ပွဲမှန်သမျှမှာမဲပေးမယ်ဆိုလို့ရှိရင် voters registration နေရာလေးမှာကျွန်တော် check လုပ်ရပါတယ်လုပ်တဲ့အခါမှာသူတို့ကကျွန်တော်ရဲ့ဒီအချက်လက်တွေကိုမှတ်ထားပြီးတော့ရွေးကောက်ပွဲတခုကျင်းပတော့မယ်ဆိုလို့ရှိရင်အဲ့ရွေးကောက်ပွဲဆိုင်ရာဒီပတ်ပုံတင်လေးကိုယုံအင်းကအိမ်ဝင်ပေါ့နော်လိပ်စာနဲ့ပို့လိုက်ပါတယ်အဲ့ဒါလေးကင်ပြီးတော့မှမဲပေးမယ့်နေမှာသွားပြီးတော့ပေးရတာပါအဲ့တော့ဆရာရမျိုးသိအနေနဲ့ရောဒီမဲစင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးဒီ error တွေအမှားတွေအများကြီးဖြစ်နေတယ်ဆိုတာနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင်အဲ
ကျွန်တော်အမြင်ကတော့မဲစင်းမှားတဲ့ကိစ္စပေါ့ကျွန်တော်ကဟိုတမင်ရွယ်ချက်ရှိရှိလုတ်တလားလို့တော့ကျွန်တော်ကတန်တရားရှိတယ်ဘာဖြစ်လို့လဲဆိုတော့မဲစင်းမှားရင်ကျွန်တော်တို့2015ရွေးကောက်ပွဲရဲ့ရလတ်ဟာလည်းပဲလွဲချော်သွားမယ်။တနည်းအားဖြင့်လွဲချော်တယ်ဆိုတာပြည်သူလူထုရဲ့စန္ဒသဘောထားနဲ့ကိုက်ညီတဲ့ရွေးကောက်ပွဲရလတ်ဖြစ်လာဖို့အလားအလာနည်းတယ်။အဲ့ဒီအတွက်ကြောင့်မလို့လက်ရှိမဲစင်းမှာလွဲချော်တွေအမှားယွင်းတွေဖြစ်အောင်တမင်များဖန်တီးနေသလားအဲ့ဒီလိုကျွန်တော်ကတန်တရားရှိတယ်။အဲ့ဒီမဲစင်းကိစ္စမှာဆရာခင်မောင်ညိုပြောသွားတယ်လို့ပဲကျွန်တော်အမြင်အားဖြင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်။အစိုးရမှာတာဝန်ရှိတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုခန့်အပ်ထားတာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရသည်လည်းပဲတာဝန်ရှိတယ်။အဲ့ဒီလိုပဲကျွန်တော်ကမြင်တယ
်။ဟုတ်ကဲ့ပါ။ဒီမဲစင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ data ဆိုင်ရာအနာပိုင်တွေရောပြီးနောက်ပြီးတော့ဟိုဒီနိုင်ငံခြားနိုင်ငံတကာအဖွဲ့အစည်းတွေရောပေါ့ဝိုင်းဝန်းပြီးတော့ဟိုကူညီပံ့ပိုးပေးနေတာကြီးအများကြီးရှိပါတယ်။ဒီကျမဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်ဒီ Carter Center တို့နောက်ပြီးတော့ဒီ NDI လို့ခေါ်တဲ့ဒီ National Democratic Institute တို့နောက်ပြီးတော့ USAID ပေါ့ဒီနိုင်ငံတကာအဖွဲ့အစည်းတွေ ਨੇ စကားပြောတိုင်းပြောတိုင်းမှာပေါ့သူတို့ ਨੇ တွေ့ဆုံမိညာကနေလုပ်တိုင်းမှာဒီရွေးကောက်ပွဲကော်မရှင်ပေါ်မှာသူတို့အနေနဲ့တော်တော်လေးကိုအပြုသဘောဆောင်တဲ့အကောင်းမြင်တဲ့သဘောရှိပါတယ်ဆရာအဲ့တော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လုံဆောင်ချက်တည်းဟာအရင်တော့ကနေမတူဘူးပို့ပြီးတော့တိုးတက်မှုရှိလာရဲဆိုပြီးတော့ပြောပါတယ်။နောက်ဦးတည်အေးကိုတိုင်းကလည်းသူက2012ခုနှစ်ဂျာပြရွေးကောက်ပွဲမှာတမတ်ကြကြနဲ့သူလုတ်ခဲ့လို့မလို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တိုက်ခိုက်အဖွဲ့ကဒီတခဲနဲ့နိုင်ရခဲ့တယ်ပေါ့လေ။အဲ့တော့ဒါကိုကြည့်ချင်းအဖြစ်သူကတမတ်ကြကြနဲ့ဒိုင်ယူကြီးလုတ်ပေးမယ်ဆိုပြီးတော့ကျွန်တော်ပြန်ချေပါတာရှိပါတယ်။အဲ့တော့ဆရာအနေနဲ့ရောဒီရွေးကောက်ပွဲကော်မရှင်ရဲ့ဒီဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်လို့ရပါလဲရှင်။
ကျွန်တော်တို့ကတော့ဒီမက်ဆီယန်စမှားတာဟိုစိတ်မချမ်းမသာဖြစ်တာပေါ့ဒါတခုခုပဲဘာတခုခုလဲဘယ်သူမှမသိဘူးဘာတွေလောက်ကြလဲမသိဘူးကျွန်တော်တို့ဒီ60ရွေးကောက်ပွဲတုန်းကတော့ကျွန်တော်တို့ဒီမက်ဆီယန်နေဘာညာတွေကျွန်တော်တို့ဘာမှဂိူးမဆိုင်ဘူးမဲထဲကြမဲထဲကြတော့ NL နိုင်တာပေါ့လေအပြတ်တနိုင်သွားတယ်အဲ့တော့နိုင်တဲ့အချိန်မှာကျွန်တော်တို့ကမဲခိုးမလားမဲတွေဘယ်လိုလောက်ကြမလဲဆိုတဲ့ဟာကိုစိတ်ကူးနေတဲ့အချိန်မှာပဲဒီအစိုးရကဘုရုပ်ခင်းကျောင်းကခြေညာခဲ့တယ်။ဘာလဲဆိုရင်ဒီရွေးကောက်ပွဲကအနိုင်ရရှိတဲ့လူတွေကကျွန်တော်အခြေခံဥပဒေရေးဆွဲရမယ်။အဲရွေးဆွဲနေတဲ့အချိန်မှာတမတော်ကဆက်လက်ပြီးတော့အုပ်ချုပ်ထားမယ်ဆိုတော့တက်လုံးမဲ့ထည့်လိုက်တယ်။အဲ့ဒါเนาะကျွန်တော် AB လ14ရက်လောက်ကဖြစ်တာ။အဲ့တော့ဒီဂျန်ပတ်ဝန်းကျင်လောက်ထင်တယ်ကျွန်တော်။အဲ့ဒီအချိန်မှာသူပြောလိုက်တော့ဘယ်သူမှသိသတိမထားမိ။အဲ့တော့ပြီးမှဒီသူတို့တွေကအော်အချိန်အဥပဒေဆွဲမယ်အစိုးရဖွဲ့မယ်ဆိုတော့အဲ့ဒီလူတွေကိုဖမ်းဆီးမှုတွေလုပ်တယ်။ဘာကြောင့်လဲဆိုတော့အာနာဖီဆန်လဲဆိုတော့သဘောမျိုးနဲ့ဖမ်းဆီးမှုတွေလုပ်တယ်။အဲ့ဒီလူတွေကအဲ့ဒီအချိန်မှမှတိတော်တယ်။တိတော်တော့ဇူလိုင်12ရက်နေ့ထင်တယ်။ကျွန်တော်တို့အစိုးရနဲ့ကြီးညာတယ်။နာဝတအစိုးရနဲ့ကြီးညာတယ်။ဒီဟာရွေးကောက်ပွဲကိုလုပ်တဲ့ဟာကကျွန်တော်တို့အချိန်အဥပဒေဆွဲဖို့ပါပဲ။အဲ့တော့အချိန်အဥပဒေဆွဲဖို့နောက်တစ်နှစ်နှစ်နှစ်မှာသူတို့စပြီးတော့ဖွင့်တယ်အဲ့ဒါဘလောက်ကြာလို့15နှစ်ကြာသွားတယ်15နှစ်ကြာသွားတော့2008ခုနှစ်ထိရောက်သွားတော့ပေါ့အဲ့တော့ကျွန်တော်တို့ကရေကောက်ပွဲမှာသူတခုခုလုပ်မယ်ဒီဥစ္စာဆိုရင် psychology နဲ့လည်းဆိုင်တယ်ပြည်သူတွေကဟိုလေမဲစရင်ကိုတိတ်ပြီးစိတ်ဝင်စားနေတဲ့အချိန်မှာသူဘာဆက်လုပ်သွားမလဲကျွန်တော်တို့မသိလိုက်ဘူးဟိုမျက်လှည့်ပြတာလူလူပဲအဲ့တော့ကိုစီသူအောင်မြတ်အမြဲပြောတာမျက်လှည့်ပြတာဆိုတော့အဲ့တော့မလို့ဆက်ပြောပြောအောင်
ကိုမျက်လှည့်ပြတာပါလေရှင်
မျက်လှည့်ပြတယ်ဆိုတာကရေကောက်ပွဲကော်မရှင်ကရေကောက်ပွဲလုပ်တော့မယ်လို့ကျညာလိုက်ပြီးတဲ့နောက်မှာရွေးကောက်ပွဲဖြစ်စဉ်ဆိုတာကျွန်တော်တို့ရှိတာပေါ့ဖြစ်စဉ်ဆိုတာရှိတဲ့ခါကျတော့တခုပြီးတခုသူ့ရဲ့ထုတ်ပြန်ကျညာချက်တွေကဟိုအများမထင်မှတ်ထားတဲ့ဟာမျိုးတွေပေါ့ဥမာမက်ဆင်းထုတ်ပြန်လိုက်တယ်ဆက်ဆက်ဦးဆုံးကအများကြီးမှားကြတယ်အများကြီးမှားကြတယ်ခုနကတော့ဟိုဥစားကြုံတယ်လို့ပေါ့နော်ဒေါက်ကင်ဆိုဝင်းကြုံတယ်လို့ပဲလွန်ခဲ့တဲ့အနှစ်20လောက်ကနိုင်ငံထွက်သွားတဲ့လူတွေလည်းပါတယ်တည်ဆုံတဲ့လူတွေလည်းပါတယ်အကုန်လုံးအဲ့ဒါမျိုးတွေအဲ့လိုဖြစ်တဲ့ချိန်မှာနောက်တစ်ချိန်ထပ်ပြီးတော့မှထပ်ပြီးတော့ထုတ်ပြန်တယ်အခုနောက်ဆုံးချိန်ထုတ်ပြန်လိုက်တဲ့အခါကျတော့လေဒါကွန်ပျူတာစနစ်ပြောင်းလိုက်လို့ဆိုပြီးတော့မှဟိုကျွန်တော်တို့ဒီဗမာစာဖွဲ့စည်းပုံအရဆိုရင်မက်ဆင်းနေကျွန်တော်တို့ဖတ်ဖတ်ဘာဝဲဖတ်ဖတ်ပေါ့နော်ဘယ်ဘက်ထိတ်ကနေဒီလိုမျိုးစဖတ်သွားတယ်ပြီးတော့မှနောက်ဆုံးကျွန်တော်တို့သွားတော့ဒီလိုမျိုးဖတ်တဲ့အလေးထားရှိတယ်အခုတို့ထပ်ပြီးတော့ထုတ်လိုက်တဲ့နောက်ဆုံးမက်ဆင်းမှာကျတော့အရင်ဟာကိုပြင်ထားသလားမပြင်ထားဘူးလားဆိုတာစစ်နိုင်ဖို့ထားဒီဟာကြီးကိုကြည့်ဖို့အတွက်ကိုသူကဘယ်လိုပုံစံလုပ်ထားလဲဆိုတော့အရှိဆုံးမှဆိုရင်မက်ဆင်အမှတ်စဉ်လူနာမည်အဲ့ဒီလူနာမည်နဲ့အဲမှတ်ပုံတင်အဲ့ပြီးတော့မှအဖေနာမည်အမေနာမည်အိမ်လိပ်စာဆိုတာလာတယ်အဲ့ကျွန်တော်ကဘာညွှန်ကြားလဲဆိုတော့အိမ်လိပ်စာကိုအရင်ကြည့်ပါတယ်ကျွန်တော်တို့ဒီလိုအရင်ကြည့်ရတယ်ပြီးတော့မှနောက်အိမ်လိပ်စာမှန်သွားပြီဆိုရင်နောက်ကျွန်တော်တို့ကဒီဘက်မှာကိုယ့်နာမည်ပါမပါဒီလိုတစ်ခါပြန်ကြည့်ရတယ်ဆိုတော့လူတွေကမူးနောက်သွားပြီးတော့မှအဲ့အဲ့လိုမျိုးတွေဖြစ်တယ်ဆိုတော့ဒါလက်ကူရုတ်တရက်လှုပ်လိုက်တဲ့ခါကျတော့လူတွေကမစစ်နိုင်တော့အံ့ဩသွားတယ်အနောက်တစ်ခါထပ်လာပြောင်းအဲ့ဒါပြီးတော့မကြသေးခင်ရန်ကုန်မှာသူတရင်စာရှင်းလင်းပွဲလုပ်တယ်အဲ့ဒါဘာလဲဆိုတဲ့ခါကျတော့ရေဘေးဒေသတွေဘာတွေမှာတဲ့ဟိုမှတ်ပုံတွေနေပျောက်တယ်အိမ်လုံးစင်းနေပျောက်တယ်အဲ့တော့အဲ့ဒီလိုမျိုးပျောက်တဲ့ဟာတွေပြဿနာမပေါ်အောင်ပေါ့မဲမပေးခင်အချိန်မှာမဲပေးဖို့တပတ်လောက်အလိုမှာသူတို့ကော်မရှင်ကနေပြီးတော့မှမဲပေးပိုင်ခွင့်လက်မှတ်လေးတွေထုတ်ထားပေးမယ်တဲ့လာလာထုတ်ကြပေါ့နော်အဲ့ဒီခါကျရင်အဲ့စာပြုတ်ကိုယူသွားပြီးရင်မဲပေးတဲ့နေ့မှာဒါဟုတ်ပါလေဒါကိုပြပြီးတာနဲ့မဲပေးခွင့်ရပြီပေါ့မဲလက်မှတ်ရပြီပေါ့ဆိုတော့အဲ့ဒါရုပ်ကောက်ပွဲဥပဒေဒီမှာတိတိကျကျပါထားတာကဘာလဲဆိုတော့မဲပေးခွင့်နဲ့ပတ်သက်ရင်မဲရုံကိုကျွန်တော်တို့သွားမယ်မဲစင်းမှာကျွန်တော်နာမည်ပါရမယ်ဒါဥပဒေနဲ့တိတိကျပြထားတာလေပြီးရင်ကျွန်တော်ဟာကျွန်တော်ဖြစ်ကြောင်းအဲကျွန်တော်အောင်မြင့်ဆိုအောင်မြင့်ဖြစ်ကြအောင်တက်တေကံကပ်ပြအမျိုးသားမှတ်ပုံတင်တခုခုပေါ့နော်အဲ့ဒါကိုပြပြီးတော့မှအဲ့ဒီပြတဲ့ချိန်မှလည်းဝိုင်းပြီးတော့စစ်ဆေးကြမယ်မဲယုံမှာအဲ့ဒီမှာနိုင်ငံရေးပါတီကိုယ်စားလှယ်တွေရှိမယ်အဲ့ဒါကျွန်တော်သေချာတော့မှသာမဲလက်မှတ်ထုတ်ယူပြီးတော့မဲပေးရမှာအဲ့ဒီဥစ္စာကို तू ကသူ့ဥပဒေကို तू ကပြောင်းလဲတယ်ဆိုတော့အထိပယ်သွားထွက်တယ်ထွက်တော့တချို့တွေကသတင်းတော့တွေကမေးကြပြီပေါ့နော်အဲ့ဒါနဲ့ပတ်သက်လို့နိုင်ငံတကာကလည်းငွေကြေးတွေအများကြီးကုန်ကြခံထားတယ်ပိုစတာတွေဒီဝါဒဖြန့်နေရတယ်နောက်ရုပ်သံတွေပဲရိုက်ကူးထားတယ်ပြည်သူလူထုအတွက်ကိုမဲယုံသွားရင်မှတ်ပုံတွေပြပြီးတော့မဲပေးရမယ်ဆိုတာဆရာနော်အဲ့ဒါအဲ့ဒါတွေမလို့တော့ဘူးဆိုတဲ့ခါကျတော့တမျိုးကြီးဖြစ်သွားပြန်အောင်ဒါဥပဒေကိုလည်း तू ကဟိုဘယ်လိုလဲဟိုလိုက်နာပြီးတော့ကျင့်သုံးနိုင်မဟုတ်တော့ဘူ
းတဘာဝဘေးရန်ဒီရဲ့ဟိုခံခဲ့ရတဲ့ဒီဒေတာတွေကိုပေါ့လေအခုမဲစင်းကြီးကိုရက်ကိုထတ်တိုးပေးလိုက်ပါတယ်အဲ့တော့အဲ့ဒီမျိုးဝေးလံခေါင်းမတဲ့ဒေတာတွေမှာလူတွေအကုန်စိုးရိမ်နေကြတာတော့ဟာမဲလိမ်မဲခိုးတာကတော့ဒီလိုမျိုးမျိုးကြီးပြကြီးတွေမှာတော့ဖြစ်ဖို့မရှိဘူးဘာလို့လဲဆိုတော့နိုင်ငံတကာအကဲခတ်အဖွဲ့တွေလည်းရှိမယ်အကုန်လုံးကလည်းအနီးကစောင့်ကြည့်နေကြတယ်ပေါ့အဲ့တော့အများစိုးရိမ်နေကြတာဝေးလံခေါင်းမတဲ့ဒေတာတွေမှာဒီမဲပေးမဲ့ဒီမဲစင်းတွေကိုအကုန်လုံးကစိုးရိမ်နေကြပါတယ်အဲ့တော့ တော်တော်များများလေးဒီခိုင်မျိုးပါတီကဒီဟိုပါဝင်မဲ့ဟိုရှင်ပြိုင်မဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့တတိပုဂ္ဂလအနေနဲ့ဟိုရှင်ပြိုင်မဲ့ပုဂ္ဂိုလ်တွေကလည်းအဲ့ဒီနေရာတွေကိုရွေးထားတယ်ဆိုတော့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ရဲမျိုးသိမ့်အနေနဲ့ဘယ်လိုများစဉ်းစားလို့ရပါလဲရှင
်ကျွန်တော်အမြင်ကတော့ကျွန်တော်မှတ်မိသလောက်ပေါ့လေလက်ရှိမဲဆင်းရင်ရဲ့အချိုးအစားမှာကြည့်ရင်ကျွန်တော်တို့ကျေးလက်ဒေတာမှာမဲပေးပိုင်ခွင့်ရှိသူက80ရာခိုင်နှုန်းဖြစ်နေမျိုးပြမှာ30ရာခိုင်နှုန်းဖြစ်နေအဲ့တော့ရေပူရအားဖြင့်ပေါ့ရန်ကုန်မန္တလေးမြို့ကြီးတွေကလွှဲရင်ကြံတဲ့မြို့တွေမှာအနိုင်ရှုံးဟာရွာမဲပေါ်မှာအမှုတည်တယ်လို့ဖြစ်နေကျေးရွာတွေရဲ့မဲပေါ်မှာအဲ့တော့တစ်ဖက်ကကြည့်လိုက်တဲ့ခါကျတော့ရွာတကြီးရွာအုပ်ချုပ်ရေးမှုဆိုတာတကယ်တမ်းကျတော့ကျေးရွာတွေမှာကျေးရွာပြည်သူလူထုကအယံကိုကြောက်ရတဲ့လူတယောက်ဖြစ်နေပြီးတော့အဲ့ဒီရွာအုပ်ချုပ်ရေးမှုဟာပြည်ထောင်စုဝန်ကြီးဌာနရဲ့နော်လစာကိုစားပြီးတော့ခန့်ထားခြင်းခံရတဲ့ပုံကူဖြစ်နေတယ်အဲ့ဒီခါကျတော့အဲ့ဒီလိုဘက်ကကြည့်မယ်ဆိုရင်ကျေးရွာတွေမှာတကယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားလို့စိုးရိမ်စရာရှိတယ်အဲနောက်တစ်ချက်ကအမခွနဆွေးနွေးသွားတဲ့အပိုင်းမှာဥမာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟာနော်လက်ရှိအာဏာရပြည်ခံပြိုးပါတီရဲ့အကြီးတန်းခေါင်းဆောင်တဦးဖြစ်တယ်နောက်ပြီးတော့အဲ့ဒီပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တယ်နောက်ဒုတိယဗိုလ်ချုပ်ကြီးဟောင်းတဦးဖြစ်တဲ့အခါကျတော့သူဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုလုပ်ပေးနိုင်မယ်လို့ကျွန်တော်ကတော့ယုံကြည်မရှိဘူးအဲ့ဒီလိုပဲเนาะဒီရွေးကောက်ပွဲမှာဝင်ပြိုင်မဲ့เนาะနိုင်ငံရေးပါတီတွေအစိုးကြီးကတည်းကဒီကိစ္စကိုလွတ်တော်ထဲမှာရောလွတ်တော်ပြင်ပမှာရောပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့နော်ရွေးကောက်ပွဲကော်မရှင်အစ်စ်ပြန်လဲဖွဲ့စည်းရေးကိုလုပ်ခဲ့ဖို့ကောင်းတယ်ဒါပေမဲ့ဒီအချိန်မှာလည်းပဲကျွန်တော်တို့ကဒီအတန်ကိုတော့တက်နိုင်သလောက်မြင့်မြင့်မာမာပြောထားဖို့လိုအပ်တယ်လို့မြင်တယ်နောက်အမေရိကန်အပါဝင်အနောက်နိုင်ငံတွေရဲ့ရွေးကောက်ပွဲအပေါ်မှာသဘောထားကကျွန်တော်ခန်းစားမိသလောက်တော့သူတို့ဟာလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ရောလက်ရှိအာဏာရအစိုးရနဲ့ရောသူတို့ကိုသူတို့တလီတဲ့စီးနေတယ်လို့သူတို့ခံယူထားပုံရတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ဟာမြန်မာပြည်သူလူထုအများစုရဲ့အမြင်သဘောထားတွေကိုမျက်ကွယ်ပြုပြီးတော့အစိုးရနဲ့အစဉ်ပြေရေးရွေးကောက်ပွဲကော်မရှင်နဲ့အစဉ်ပြေရေးကိုပဲဦးစားပေးပြီးလုပ်နေတယ်လို့ကျွန်တော်ကခံစားရတယ
်ဟုတ်ကဲ့ပါအတော်တော်များများလဲဒီလိုပဲပေါ့နော်ဟိုဒီ EU ဥရောပသမဂ္ဂတို့ဒီ American ပြည်ထောင်စုနောက်ပြီးတော့ဒီတခြားဒီဂျပန်တို့ဘာတို့ပေါ့အကုန်လုံးပေါ့ဒီမြန်မာနိုင်ငံရဲ့ဒီအပြုပြင်ပြောင်းလဲရေးကိုသူတို့အနေနဲ့တွန်းအားပေးတဲ့အနေနဲ့ဆိုပြီးတော့သူတို့ရှေ့ခီးရောက်အောင်တော်ယုံတိုင်ယုံကိစ္စလောက်တော့သူတို့ကဟိုပေါ့ဥပဒေခါပြုထားပြီးတော့ဒါလေးကိုဖြစ်မြောက်သွားအောင်ဒီဒီမိုကရေစီမြန်မာဒီမိုကရေစီအရေးမှာအရေးပါဆုံးဖြစ်တဲ့တစ်ခုအရေးပါတဲ့ရတစ်ခုဖြစ်တဲ့ဒီရွေးကောက်ပွဲကျင်းပတာအထမြောက်သွားအောင်ဆိုပြီးတော့ဝိုင်းဝန်းပြီးတော့ဟိုတွန်းအားပေးနေပုံလေးရပါတယ်ရှင်အဲ့တော့ဆရာဒေါက်တာခင်မောင်ကြီးအနေနဲ့ပေါ့နော်ဒီလာမဲ့ဒီရွေးကောက်ပွဲမှာပေါ့ဒီမဲစင်းရင်ကိစ္စကလည်းတော်တော်လေးကိုအားလုံးဘုံဝင်မကြဖြစ်နေကြတာပေါ့နော်ဒီပြည်သူတွေရဲ့ဒီမဲစင်းရင်အပေါ်မှာဟိုသူခံစားရတာလည်းပတ်သက်ဆရာရဲ့အတွေ့အကြုံလေးပြောပြပေးပါအောင်ရှင်
အင်းမနေ့ကပဲကျွန်တော်သတင်းစာတွေဖတ်ကြည့်တော့အဲ့မှာလူတယောက်ကလာပြီးတော့သူကမဲစင်းရင်းတွေကိုလာပြီးတော့တွေ့တော့သူ့နာမည်မပါဘူးဆိုမဲယုံကိုသွားပြီးတော့တော့ပူညာလုပ်တယ်အဲ့ဒီကကော်မရှင်ပါလေရကြီးကကော်မရှင်နဲ့သူစကားတော်တော်လေးများတယ်ရန်ဖြစ်တော့နောက်ဆုံးကြတော့သူကတော့တကယ်တည်းသူမှားတာပါလေသူကတော့ဒီဘာကော်မန့်အစင်းရင်းနဲ့သူနေတဲ့ရာကြီးသကောင်စင်းရင်းပေါ့ရာကြီးသကောင်စင်းရတယ်တကယ်တည်းတော့ပါရမှာပါဒါမဲ့မပါဘူးသူကပြောတာဆိုတာမှားတဲ့အတွက်သူ့ကိုအေးအေးယူမှုတွေပါတယ်ဖြစ်သွားတယ်အဲ့လိုမျိုးနေရာတွေအများကြီးရှိတယ်အဲ့တော့ပြည်သူတွေကတော့ဝိုင်းပြောနေကြတယ်ခုနကတုန်းကလို30ရာခိုင်နှုန်းပဲပေါ့လေ30ရာခိုင်နှုန်းကတော့ကျွန်တော်30ရာခိုင်နှုန်းကြားလိုက်တဲ့နဲ့ဟိုတင်းကအမှန်ကတော့ဥတင်ရေးကပြောတာမျိုးစုံတော့ရှိမှာပေါ့ဒါနိုင်ငံရေးစကားတွေပဲဒါမဲ့ပြည်သူကတော့ဟာ30နိုင်ငံရာခိုင်နှုန်းပဲမှန်တာကိုလက်ခံနိုင်မယ်လို့ပြောတော့ကျွန်တော်တို့ဘေးကလူတွေကပြောကြတော့30ရာခိုင်နှုန်းဆိုလားစာမွေးတော့မအောင်ဘူးအဲ့တော့ဒီဥစ္စာကကျွန်တော်တို့တခုမှားတော့မယ်ဆိုတဲ့ဟာလေးကပြောနေကြတော့ပြည်သူကဒါကိုကြည့်နေတယ်ပြည်သူကလည်းတော့စာဝန်နေသူ့အလို့လို့ကိုသူလောက်တာပဲကျွန်တော်တို့လည်းကိုယ့်အလို့ကိုလောက်ကြတယ်ဒါကြောင့်လည်းအစိုးရဆိုတာတင်မြှောက်ထားတာပေါ့အဲ့လိုအစိုးရကမှမှကန်ကန်လုတ်ပေးတဲ့အစိုးရပဲလိုချင်တယ်ပြည်သူလူထုကအမှန်တနာစရာကောင်းတဲ့အခြေအနေရောက်တာပေါ့လေဟောလုတ်သမျှခံရမယ်သဘောမျိုးဖြစ်တယ်ဆိုတော့ဟာမျိုးကဟောနိုင်ငံတကာလည်းသိဖို့တော့လိုလဲလို့ကျွန်တော်ထင်ပါတယ
်30ရာခိုင်နှုန်းဆိုတော့ဒီမဲပေးနိုင်တဲ့ပေါ့ဥယေပေါ့မဲဆန္ဒရှင်ဥယေဘယ်လောက်ရှိရလို့များကြားမိပါလဲရှင
်လောလောဆယ်တနိုင်ငံလုံးမှာအကြမ်းပြင်းပေါ့31တန်းနဲ့32တန်းကြားထဲမှာရှိတယ်
မဲပေးပိုင်ခွင့်ရှိသူစီးရင
်ဟုတ်ကဲ့ပါအဲ့တော့သူတို့ကတော့ဒီမဲပြားတွေတော့125သန်းလားမသိရိုက်ထား
အဲ့ဒီစားရိုက်ထားတဲ့ဟာကိုကျွန်တော်တို့တွက်ကြည့်တာပေါ့နော်တွက်ကြည့်တဲ့ခါကျတော့သူကလူတစ်ယောက်ကဟိုမဲတစ်ပြားတည်းမကဘူးလေအနည်းဆုံး3ပြားသူပေးရမှာဘူးပေးရမယ်ဆိုတော့တိတိကျကျကျွန်တော်တို့သိနိုင်တာကပြည်သူ့လွှတ်တော်အတွက်ကသူကသန်း40လောက်ရိုက်ထားတယ်အဲပြီးတော့မှအမျိုးသားလွှတ်တော်အတွက်က39သန်းဇာလောက်သူတို့ရိုက်ထားတယ်တိုင်းနဲ့ပြည်နယ်အဲ့ဒီလွှတ်တော်အတွက်အမတ်တွေအတွက်ကြားတဲ့ခါကျတော့38သန်းလောက်ဆိုတော့32သန်းလူဦးရေရှိတဲ့စီမှာ38သန်းနဲ့သန်း40ကြားတဲ့မဲပြားတွေရိုက်ထားတယ်8သန်းဇာလောက်သူတို့အပူရိုက်ထားတယ်ဒါကဖြစ်တင်လားမဖြစ်တင်လားတော့ဟိုကျွန်တော်တို့သိတော့မသိဘူးပေါ့ဒါနဲ့အဲ့ဒါကျွန်တော်တို့ကော်မရှင်ကိုမေးတဲ့ခါကျတော့ကော်မရှင်ဘက်ကသူကဘယ်လိုပြန်အကြောင်းပြလဲဆိုတော့သူတို့မဲလက်မှတ်တွေကိုဝေငှတဲ့အခါမှာမဲအုပ်လိုက်သူကဝေငှရတယ်တဲ့တအုပ်မှာဆိုအရွက်50ပါတာပေါ့အရွက်50ပါတဲ့ခါကျတော့ဥမာအစွန်းအတွက်တွေပါတယ်ရှိရင်သူကဆုတ်ပြီးတော့ပေးလို့မရဘူးတဲ့အုပ်လိုက်ပေးရတာပေါ့ဒါကြောင့်မလို့သူတို့အပူလုတ်ထားရတာပါပြီးတော့မှ result တွေလည်းထားရပါတယ်ဆိုပြီးတော့အဲ့လိုတော့ဖြည့်ရှင်းတယ်ဒါပေမဲ့ဒီထက်ကိုပိုအရေးကြီးတာကဟိုကျွန်တော်အမတ်လောင်းတယောက်ဆိုရင်ကျွန်တော်အတွက်မဲလက်မှတ်ဘယ်လောက်ရိုက်ထားသလဲဆိုတာကျွန်တော်သိဖို့လိုတယ်နိုင်ငံတကာမှာအဲ့ဒါကိုစောက်ကြည့်တဲ့စနစ်တွေသူအကုန်လုံးသူလုတ်ထားတယ်ဆိုတော့ခါကြတော့နိုင်ငံတကာမှာဆိုရင်ဒီပုံနှိပ်ဆက်မှာရိုက်တယ်ဆိုရင်သူကလိုအပ်တာထက်ပိုပြီးတော့မရိုက်ရအောင်စောက်ကြည့်တဲ့လူတွေရောခုနကတော့ကော်မရှင်ရောအထူးသဖြင့်ပြိုင်ပွဲဝင်မဲ့အမတ်လောင်းတွေပေါ့ကျွန်တော်သွားပြီးတော့စစ်ဆေးလို့ရတယ်အထိပယ်ကဘာလဲဆိုတော့မဲလက်မှတ်100ရိုက်လိုက်တယ်ဆိုရင်အဲ့100ကဘယ်ကိုဘလောက်သွားပြီးတော့မှမဲတွေလူတွေကဘလောက်ဖြည့်လိုက်တယ်လဲနောက်ဆုံးဒီကိုပြန်ရောက်လာတဲ့ဟာတရာလုံးလုံးစရင်အတိအကျရှိနေရမယ်ဆိုတဲ့ဟာကိုခုနကတော့အမတ်လောင်းကစစ်ဆေးခွင့်ရှိရမယ်ဒါပေမဲ့အဲ့ဒီစစ်ဆေးခွင့်ကိုအခုကျွန်တော်တို့ကော်မရှင်ဥပဒေတွေဘာတွေမှမပေးထားဘူ
းအခုဒီ IRI ပေါ့နော်ဒီ International Republican Institute လို့ခေါ်တဲ့ဒီ American အခြေစိုက်အဖွဲ့တစ်ဖွဲ့ကတော့ဒီမဲယုံကိုယ်စားလှယ်တွေပေါ့မဲယုံတွေမှာစောင့်မဲ့ပါတီနိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်တွေကိုသူတို့ train လုပ်နေပါတယ်ဒီမဲပေးတဲ့နေ့မှာဘယ်လိုစောင့်ကြည့်ရမလဲဆိုတာမျိုး train လုပ်နေပါတယ်အဲ့တော့ဒီမဲယုံကိုယ်စားလှယ်တွေပေါ့လေအရင်တုန်းကအတွေ့အကြုံတွေလည်းရှိမှရှိခဲ့မှာပါအဲ့တော့ဒီမဲယုံကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍဘယ်လောက်များအရေးကြီးရလို့ထင်ပါလဲရှင်
ကျွန်တော်အမြင်ကတော့မဲယုံကိုယ်စားလှယ်ဆိုတာကျွန်တော်တို့ဟိုကျွန်တော်တို့အမတ်လောင်းရဲ့ကိုယ်စားလှယ်ပေါ့လေဟိုလွတ်တော်ကိုယ်စားလှယ်လောင်းရဲ့ကိုယ်စားလှယ်ပေါ့အဲ့တော့အဲ့မှာကျွန်တော်တစ်ချက်သတိထားမိတာဟိုကျွန်တော်တို့2010တုန်းကလူတွေပြောများတာကြိုတင်မဲပေါ့နော်ဒါပေမဲ့အခုမှကျွန်တော်မြင်တာကကျွန်တော်တစ်ချက်သွားတွေ့တာပင်မဲကိုသွားတွေ့တယ်ဥပမာပင်မဲမှာ तू ကဥပဒေမှာဘယ်လိုပြောထားလဲဆိုတော့မဲယုံမှုကဒီမဲကိုပင်မဲဖြစ်သတ်မှတ်ရင် तू ကပင်မဲဖြစ်သွားတယ်အဲ့ဒီခါကြတော့အဲ့ဒီမဲယုံတယုံမှာမဲရည်တွက်နေတဲ့အချိန်မှာကျွန်တော်အမြင်အပြင်ခုနပြောတဲ့ကိုစလေတွေကဒီမဲယုံတက်တာကိုတေချာကြည့်နေဖို့လိုတယ်လို့မြင်တယ်။ဥပမာပင်မဲတွေကိုသူဟာသူတို့ကတေချာစစ်ဆေးပြီးတော့ဟုတ်လားဒီနီးဥပဒေတွေစီမင်းစီကန်းတွေနဲ့ညီမညီဆိုတာကိုတေချာပိုင်းဖြတ်ဖို့လိုတယ်။နောက်ပြီးတော့ဒီဥစ္စာကိုငင်းချက်ထုတ်နိုင်ဖို့လိုတယ်လို့မြင်တယ်။အဲ့ဒီလိုတော်တော်လတ်လတ်နဲ့မလုံနိုင်ဘူးဆိုရင်ကျွန်တော်အမြင်အပြင်ပင်မဲတွေများသွားရင်ကျွန်တော်တို့ပြည်သူလူထုရဲ့စန္ဒအမှန်ကိုကိုစားပြုနိုင်မှုအပိုင်းမှာရော့ချသွားမယ်လို့ကျွန်တော်ကမြင်တယ်။နောက်တစ်ချက်ကျွန်တော်ဆွေးနွေးချင်တာကခုနအမဆွေးနွေးသွားတယ်နော်ဟိုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနော်သူက2012ဂျာပြတ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတအောင်လုပ်ပေးခဲ့တဲ့အတွက်ကြောင့်နော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟာလာတောင်ပြိုကမ်းပြိုနိုင်ခဲ့တယ်။အဲ့ဒီအတွက်ကြောင့်မလို့အခုလာမယ့်2015ရွေးကောက်ပွဲဟာလည်းပဲလွတ်လပ်ပြီးတရားမျှတမယ်လို့သူဥဆောင်ပြီးလုပ်တဲ့အနေထားမှာလွတ်လပ်ပြီးတရားမျှတမယ်လို့ပြောတာဟာကျွန်တော်အမြင်အပြင်လုံးဝလက်မခံနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့2012ရွေးကောက်ပွဲဟာဂျားပြတ်ရွေးကောက်ပွဲပဲဖြစ်တယ်။နော်လွတ်တော်ကိုယ်စားလှယ်နေရာ55နေရာလောက်ပဲလုတ်တာဖြစ်တယ်။နောက်အခုလာမယ့်ရွေးကောက်ပွဲဟာလွတ်တော်ကိုယ်စားလှယ်နေရာ1000ကျော်လုံးမယ်ရွေးကောက်ပွဲဖြစ်တယ်။ပြီးတဲ့အခါကျတော့2012ရွေးကောက်ပွဲဟာဒီလွတ်တော်ကိုယ်စားလှယ်40ကျော်လွတ်တော်တွေရောက်လာလို့လေဘာမှအပြောင်းလဲဖြစ်လာမယ့်အနေအထားမရှိဘူး။ဒါပေမဲ့အခုလုံးမယ့်2015ရွေးကောက်ပွဲဟာဒီလွတ်တော်ကိုယ်စားလှယ်600ကျော်ပေါ်မှာမူတည်ပြီးတော့ဟုတ်လားအစိုးရလွှတ်တော်တွေရဲ့ပုံစံတွေကပြောင်းလဲသွားနိုင်တဲ့အနေအထားရှိတဲ့အခါကျတော့2012ရွေးကောက်ဂျားပြတ်ရွေးကောက်ပွဲမှာလွတ်လပ်တရားမျှတလို့2015ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမယ်လို့ပြောတယ်ဆိုတာကျွန်တော်အမြင်အပြင်တော့အရန်ကလေးဆန်လွန်းတယ်လို့မြင်တယ်။နောက်ပြီးတော့လုံးဝလက်မခံနိုင
်။ဟုတ်ကဲ့ပါ။အဲ့တော့ဆရာအနေနဲ့ရောဘယ်လိုသုံးသပ်လို့ရလဲ?
ကျွန်တော်ကလေအဲ့ဒီကိုရံမျိုးသိန်းပြောတဲ့ပယ်မဲကိစ္စပေါ့ကျွန်တော်တငယ်ရင်တယောက်က तू နေတဲ့ရွာပေါ့ तू တပည့်တွေရှိတဲ့ရွာမှာ तू အဲ့ရွာတရွာပဲ तू ဥပမာလေးပြတာပါ။ဟော2010တုန်းက तू အမဲရွေးခံတယ်။ရွေးခံတော့တရွာလုံးက तू ဝိုင်းထဲ့တယ်ဆိုတာတော့သိကြတယ်။ထဲ့လဲထဲ့တယ်။ဒါပေမဲ့တရွာလုံးထဲ့လိုက်တဲ့မဲတွေမှာနှစ်မဲပဲ valid ဖြစ်တယ်။ကျန်တဲ့မဲအားလုံးပယ်လိုက်တယ်။ပယ်မဲဖြစ်သွားတယ်။အဲ့တော့ဒါမျိုးကတနေရာမှာဝတ်ထူးထူးချာချာဖြစ်တာကျန်တဲ့ဟာလည်းအများကြီးရှိမှာပေါ့
။
ဒါကဖြစ်နိုင်တဲ့အနေအထားကိုပြောတာပါ။နောက်ဒုတိယအချက်ကကျွန်တော်တို့ rational လုပ်လို့မရဘူးလေ2010တုန်းကလည်း
เนาะကျွန်တော်တို့မှားပြီပြီเนาะမှားတယ်လို့တို့လည်းဝန်ခံကြပါ free and fair မဖြစ်ဘူးဆိုတဲ့ဟာဒီကဘာလုံးကနေပြီးတော့ဝိုင်းပြောနေကြတာကျွန်တော်မပြောချင်ပါဘူးဘာကြောင့်လဲဆိုမြတ်အလုပ်တဲ့အလုပ်ပဲသို့တော်လည်း2012ကတော့ကျွန်တော် fair ဖြစ်ပါတယ် free and fair ဖြစ်တယ်ကျွန်တော်တို့တည်ငြိမ်တဲ့ရွေးကောက်ပွဲလည်းဖြစ်တယ်ဆိုတဲ့ဟာဒါကြောင့်2015မှာလည်းဖြစ်မယ်ဆိုတဲ့ဟာကဒီ logic ကတော့ဟောမမှန်ဘူးလို့ကျွန်တော်သုံးသပ်တာပေါ့ဒါကဘလို့မှမမှန်နိုင်ဘူးလေမှန်စရာလည်းမရှိဘူးဘလို့ပဲစဉ်းစားစဉ်းစားဒါကြောင့်ပါအဲ့ဒါကြီးကိုယူသုံးတဲ့ logic ကတော့ကျွန်တော်မကြိုက်ဘူးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါအဲ့တော့ဟိုပယ်မဲဆိုတဲ့နေရာမှာအခုကဒစိမ့်တုံးလေးနဲ့နှိပ်ရမယ်ဆိုတဲ့ခါကျတော့ဒီပြည်သူလူထုကိုပညာပေးတဲ့နေရာမှာပေါ့လေအခက်အခဲတွေရှိနိုင်တယ်လား
အဲ့ဒီဥစားပြဿနာရှိနိုင်တယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့စီမှာတခုခုလုတ်တော့မယ်ဆိုရင်လူဟိုဘာလဲတကယ်တကယ်စဉ်းစားရမှာကဒါကပြိုင်ပွဲပဲဒီကဥမာနိုင်ငံရေးပါတီ3ခုဆို3ခု4ခုဆို4ခုပြိုင်ပွဲပဲပြိုင်ပွဲဆိုတာတခုခုလုတ်တိုင်းလုတ်တိုင်းမှာကြီးညှိနိုင်ပြီးတော့သူတို့သဘောတူညီချက်နဲ့ပါတီတွေပေါ့နော်အမတ်လောင်းနေရအဲ့ဒါကပိုအရေးကြီးတယ်ဒါပေမဲ့အခုဖြစ်နေတာအဲ့လိုမဟုတ်ဘူးကော်မရှင်ကသူ့အတူလုတ်ချင်တာသူလုတ်နေတာလုတ်ချင်တာသူလုတ်တော့ခုနကတော့မဲလက်မှတ်မှာဘာအားနှချက်ရှိလဲဆိုတော့တစိမ့်လုံးထုမယ်ဆိုတဲ့ကိစ္စကျွန်တော်သေးချာကြည့်တယ်အခုသူတို့ simple တယ်သူတို့ပြရတာပေါ့ကြည့်တဲ့ခါကျတော့သူက၄ထောက်လေးလဲလှုပ်ထားတယ်၄ထောက်အကွက်ထဲမှာထည့်ရမယ်ဟိုဆရာတို့ဆိုလဲဟိုနားလဲနိုင်လောက်တယ်အဲ့ဒါကိုကွက်တီပေါ့နော်သေချာနှိမ့်နိုင်ဖို့ဆိုတာကျွန်တော်တို့လိုမျိုးဟိုတန်တန်မာမာလူတော်တော့နည်းနည်းအခက်ခဲရှိနိုင်တယ်ကြည့်လက်လူဆိုပိုဆိုးတယ်အဲ့ဒီခါကျရင်ဒီဟာနှိမ့်နိုင်ဖို့ကဘာဖြစ်လို့ကျွန်တော်တို့စဉ်းစားတာရိုးရိုးလေးပဲသေးသေးလေးဝိုင်းဝိုင်းလေးဘာလို့လှုပ်လို့မရမှာလဲဒီတစိမ့်တုံးလေးကိုအဲ့သေးသေးဝိုင်းဝိုင်းဆိုနှိမ့်ထည့်ရတာလဲလွယ်သားမယ်အကွက်ထဲမှာအဲ့ဒါဒါပေမဲ့အဲ့ဒါတွေ तू မလှုပ်ထားဘူးအဲ့ဒါတော်တော်လေးကိုခက်တဲ့အနေအထားဖြစ်တယ်နောက်တစ်ချက်ကလူတွေတန်းစီတဲ့ဇာမားတချို့နေရာမှာဆိုရင်73ယောက်14ယောက်ရှိတယ်တချို့နေရာမှာ3-4ယောက်ပေါ့နော်အဲ့ဒါကိုဘယ်လိုပုံစံတန်းစီမလဲဆိုတဲ့အဥ္စာလည်းပြဿနာရှိတယ်အဲ့တော့သူပယ်မဲလုတ်တဲ့ဖြစ်သွားမဲ့ကိစ္စတွေမှာအပေါ်ဆုံးလူနဲ့အောက်ဆုံးကအမတ်လောင်းကနည်းနည်းတက်တာတယ် तू ကသူ့စီကိုနည်းနည်းလေးဝင်ပြီးတော့အပြင်ဘောင်းကိုချော်သွားရင်လည်း तू ကဒီမဲကို तू ကရမှာဂျားထဲမှာပြဿနာရှိတာဂျားတွေကိုရောက်နေမဲ့အမတ်လောင်းတွေကဒုက္ခရောက်နေမယ်သူစီမှာရောက်တယ်လို့ကိုစီမှာရောက်တယ်လို့ပယ်မဲတွေကပုံများလိမ့်မယ်အဲ့လိုကံကြမ္မာတွေကလည်းမတူဘူးတော့ထင်တယ
်ဟုတ်ကဲ့ပါဒီနေ့ပါဝင်ဆွေးနွေးပေးတဲ့ဒေါက်တာခင်မောင်ညိုဆရာဦးစီသူအာမင်းနဲ့ဒေါက်တာရန်ညွသိန်းတို့ကျေးဇူးအများကြီးတင်ပါတယ်ရှင်ကျေ
းဇူးတင်ပါ
တယ်ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဒေါက်တာခင်မောင်ညိုဒေါက်တာရန်ညွသိန်းနဲ့ဦးစီသူအောင်မင်းတို့ကိုရွေးကောက်ပွဲကော်မရှင်အပေါ်တုံ့တက်ချက်ကိုတင်ပြသွားတာပါရှင်ဒီကနေ့ညနေခင်းအစည်းအဝေးမကြခင်ပြီးဆုံးတော့မှာပါခုကျန်နေတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲပြောပြပေးပါအောင်ရှင်
။ဒိုင်ယန်နာလက်နက်ကင်ဖွဲ့ရိကူစားအစိုးရနဲ့ပြစ်ခတ်ရဆဲရည်ဦးဆောင်ဆွေးနွေးနေတဲ့ဒိုင်ယန်နာအဆင့်မြင့်ညှိနှိုင်းရေးအဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGB ကအတည်ပြုပြောဆိုပါရတယ်။မြန်မာအစိုးရနဲ့ဒိုင်ယန်နာလက်နက်ကင်ဖွဲ့ရိကြားတနိုင်ငံလုံးပြစ်ခတ်ရဆဲရည်စာချုပ် NCA မှာဒိုင်ယန်နာလက်နက်ကင်ခုနှစ်ဖွဲ့ကလက်မှတ်ထိုးဖို့သဘောတူလိုက်ပြီး10ဖွဲ့ကတော့လက်မှတ်ထိုးဖို့စိုင်းငံ့လိုက်တာမို့ဒိုင်ယန်သားလက်နက်ကင်ဖွဲ့ရိကူစားအစိုးရနဲ့ဆက်ပြီးညှိနှိုင်းဆောင်ရွက်စရာမရှိတော့တာကြောင့်ဒိုင်ယန်သားအဆင့်မြင့်ညှိနှိုင်းရေးအဖွဲ့ SD ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ DGB တာဝန်ရှိသူတူကပြောပါတယ်။ဒိုင်ယန်သားလက်နက်ကင်တပ်ဖွဲ့အလုံးပေါင်းဝင်လက်မှတ်ရထုတ်နိုင်တဲ့အခြေအနေမရှိတာကြောင့်အစိုးရနဲ့ဒိုင်ယန်သားဖွဲ့ရိကြားဆွေးနွေးခဲ့တဲ့တနင်္ဂနွေနေ့ပြစ်ခတ်ရဆေးရေးသဘောတူစာချုပ်ပေါ်ပေါက်လာဖို့ခက်ခဲသွားပါပြီ။ထိုင်းနိုင်ငံချင်းမိုင်မြို့မှာလုပ်နေတဲ့ဒိုင်ယန်သားထေတိကောင်းဆောင်တို့ရဲ့အစည်းအဝေးအတွင်းသဘောကွဲလွဲတာတွေရှိခဲ့ပြီးဒီနေ့နောက်ဆုံးနေ့မှာတော့အခုလို SD အဖွဲ့ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံ Homes မြို့ပတ်ဝန်းကျင်တစ်ဝိုက်ကိုရုရှားကလေကြောင်းတိုက်ခိုက်မှုတွေဆလုပ်လိုက်ပြီးလို့အမေရိကန်ပြည်ထောင်စုကယုံကြည်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတူကဒီကနေ့ Rider သတင်းဌာနကိုပြောတယ်လို့ Rider သတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီစစ်စင်ရေးမစခင်တနာရီကြိုပြီးတော့ရုရှားကအမေရိကန်ကိုအသိပေးခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောတာကိုလည်း Rider သတင်းမှာဖော်ပြထားပါတယ်။ရုရှားလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းဟာကနအူးရထားတဲ့သတင်းအစင်မဲ့ရှိသေးပြီးအသေးစိတ်ပြောဖို့အမိမဖော်တဲ့တာဝန်ရှိသူကညင်တယ်လို့လည်း Rider သတင်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့ကိုတာလီဘန်တွေတထက်ကနေပြန်သိမ်းနိုင်ဖို့လုံခြုံရေးတပ်ဖွဲ့တွေကြိုးစားနေကြတာနဲ့အမျှဒီကနေ့တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေပါတယ်။ဒုတိယကမ္ဘာစစ်ပြီးကြတဲ့အခါပေါ်မှာအဆူအဆုံရှိပြောင်းဒုက္ခတွေရေကူညီဖြစ်ရှင်းဖို့ G7 နိုင်ငံတွေကအမေရိကန်ဒေါ်လာ1.8 ဘီလီယံထက်ဝယ်မယ်လို့ကြေညာထားပါတယ်ခင်ဗျာ
။ဖုတ်ထုံးနဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်စီစဉ်ကိုမြန်မာစံတော်ချိန်ညနေ9:30ထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.665လိုင်းဒိုမီတာ57 kHz 5.95ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကနာစင်တွယ်လည်းအချူပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
Thank you. This program has come to you from the Voice of America, Washington.